Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တာမြန်မာပိုင်းစီစဉ်ကနေ2016ခုနှစ်အောက်တိုဘာလ10ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ဆက်မှုပါခင်ဗျာ။အခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါ။ဒီမနေ့ခင်းသတင်းတွေကိုမတ်ခွာညိုနဲ့အတူကြေညာပေးမှာပါ။Republican သမ္မတလောင်း Donald Trump ဟာကိုဂုဏ်တင်ဖို့အတွက်သူများကိုနှိမ်ချတတ်တဲ့စိတ်လုံခြုံမှုမရှိဘူးလို့သမ္မတ Obama ကပြောကြားလိုက်ပါတယ်။လူပေါင်း1000ကျော်တည်ဆုံးခဲ့ရတဲ့ Hurricane Matthew ဟာအားပျော့သွားပြီးအပူပိုင်းဆိုင်ကလုန်းဖြစ်ပြောင်းသွားပါပြီ။မြန်မာနိုင်ငံရခိုင်ပြည်နယ်မောင်တောမှာတော့နေဆက်စခန်း3ခုဝင်ရောက်စီးနင်းခံရတဲ့အတွက်ရဲဝန်တန်း9ဦးတည်ဆုံးခဲ့ရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါဦးဆမိုးရေ
။ Okay ကောင်းပါပြီခင်ဗျာ။အဲ့ဒီအပြင်ခုမနေ့ကင်းနားဆင်ရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့
ဖြစ်စင်မှာပါဝင်တဲ့တပ်ပေါ်များနဲ့တူတူရဲ့အနေထားတွေရကျွန်တော်နေတဲ့နေရာတော့တော့ကျွေးကျုံ
ဒါကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့အနောက်ဘက်ချမ်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဒရင်းစာရှင်းလင်းပွဲပြုလုပ်ရမှာပြောဆိုသွားတာပါအကြောင်းစုံကိုဒရင်းနေတင်ဆက်အပြီးမှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မြန်မာပြည်ကပေးစာကဏ္ဍဒရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးဦးမှာပါ။အရင်ဦးဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်ခွာညူတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ Republican Party သမ္မတလောင်း Donald Trump ကိုစိတ်မလုံးမချုံခံစားနေရသူလို့ American သမ္မတ Barack Obama ကခေါ်ဆိုလိုက်ပြီးသူဟာသူ့ကိုယ်သူဂုဏ်တင်နိုင်ဖို့အတွက်တခြားလူတွေကိုနှိမ်တက်တယ်လို့ပြောပါတယ်။2005ခုနှစ်တုန်းကထရမ့်ရဲ့ရိုင်းရိုင်းပြပြပြောဆိုမှုသတင်းတွေမှာပြန့်နှံ့ခဲ့တာနဲ့ပတ်သက်ပြီးသမ္မတအိုဘားမားကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။တောက်ကြနေက Washington Post သတင်းစာကထရမ့်ရဲ့ဗီဒီယိုဂွေတဲ့ကပြောဆိုချက်ကိုဖော်ပြခဲ့တာဖြစ်ပြီးသူကနာမည်ကြီးတယောက်မှုအမျိုးသမီးတွေကိုထင်တယ်လို့လှုပ်လို့ရကြောင်းရိုင်းရိုင်းပြပြပြောဆိုထားတာဖြစ်ပါတယ်။ Republican Party ရဲ့သမ္မတလောင်းတယောက်စီကဒီလိုစကားမျိုးတွေထွက်လာတာဟာဒီမိုကရေစီရှင်သန်ရေးအတွက်လေးစားလိုက်နိုင်ရမယ့်အချက်ဖြစ်တဲ့လူယဉ်ကျေးမှုနဲ့လေးစားမှုတွေမရှိချောင်းကိုပြသနေတယ်လို့တနင်္လာနေ့က Illinois လွှတ်တော်မှ Tammy Duckworth အတွက်မဲဆွဲပွဲမှာသမ္မတ Obama ကပြောကြားလိုက်တာပါ။စစ်တမ်းတွေအရထရမ့်ကိုလူကြိုက်များမှုဟာဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့တိုက်ပြီးမကွာလှပေမဲ့သူ့ကိုယုံကြည်ရဖို့အတွက်တိုက်ကိုခက်ခဲတယ်လို့လည်းပြောပါတယ်။ဒါအပြင်အရေးကြီးတာကနိုဝင်ဘာလ10ရက်နေ့မှာမဲပေးပြအောင်ပေးကြဖို့ဖြစ်ကြောင်းလည်းသမ္မတအိုဘားမားကအလေးထားပြောကြားပါပါတယ်။ထရမ့်နဲ့ကလင်တန်တို့ဟာအမေရိကန်စံတော်ချိန်တင်းနှင်းတွေညမှာဒုတိယအကြိမ်မြောက်စကားဆစ်ထုတ်ပွဲပြုလုပ်ကြမှာဖြစ်ပြီးလွန်ခဲ့တဲ့17နှစ်တုန်းကထရမ့်ရဲ့အမျိုးသမီးရီပေါ်မှာမှတ်ချက်နဲ့ပတ်သက်ပြီးဒီစကားဆစ်ထုတ်ပွဲမှာအဓိကပြောဆိုမှာကတော့တေးကြပါတယ်ထရမ့်ကသူ့ရဲ့ပြောဆိုချက်တွေအတွက်တောင်းပန်ခဲ့တယ်လို့ဒုသမရအဖြစ်နဲ့သူရွေးချယ်ထားတဲ့မိုက်ပန့်စ်ကိုနေရာပေးပြီးဆက်ပြီးအရွေးမခံဖို့အတွက်တချို့ Republican Party ဝင်တွေအကြံပေးချက်ကိုပယ်ချပြီးသူပဲဆက်ပြီးအရွေးခံမှာဖြစ်ကြောင်းပြောကြားခဲ့ပါတယ
်ဆီးရီးယားနိုင်ငံအလက်ပိုမြို့တွင်မှအပြင်းထန်ဘုံကျဲတိုက်ခိုက်နေတာတွေအဆုံးသတ်ရေးသဘောတူညီချက်ရဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချနိုင်ရေးစနေနေ့ကမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ဆီးရီးယားအစိုးရတပ်တွေကတဘုံတွေထိန်းချုပ်ရာအလက်ပိုမြို့အရှေ့ပိုင်းကိုဆက်ပြီးအပြင်းထန်ထုတ်စစ်ဆင်ခဲ့ပါတယ်အစိုးရတပ်နဲ့သူတို့ရဲ့မဟာမိတ်တွေက2012ခုနှစ်ကတည်းကအစိုးရရဲ့ထိန်းချုပ်မှုနဲ့ကင်းလွတ်နေတဲ့အလက်ပိုမြို့အရှေ့ဘက်ခြမ်းမှာတလန်းဝင်တလန်းထွက်နဲ့စစ်ဆင်နေခဲ့ကြောင်းဒါကအစိုးရတပ်တွေကမြို့ရဲ့အရှေ့မြောက်ဘက်မှာရှိတဲ့ဂျန်ဒူးလမ်းစုံတွေကိုလည်းထိန်းချုပ်ထားတဲ့အကြောင်းကိုလည်းပြည်ထောင်အခြေစိုက်စီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့ကပြောပါတယ်။အရှေ့ပိုင်းဒေသတွေမှာဘုံကျဲတိုက်ခိုက်မှုတွေအတွင်းအရက်သား290သေဆုံးခဲ့ပြီးလွန်ခဲ့တဲ့သတင်းနှစ်ပတ်အတွင်းအစိုးရထိန်းချုပ်ထားတဲ့အနောက်ပိုင်းဒေသတွေမှာတဘုံနေရပစ်ခတ်တိုက်ခိုက်မှုကြောင့်အရက်သား90သေဆုံးခဲ့တဲ့အကြောင်းလူခွင့်ရေးဆောင်ကြီးအဖွဲ့ကပြောပါတယ်။အစိုးရနဲ့နှိဆက်တဲ့ဒမတ်စကတ်အခြေစိုက်စီးရီးယားနေစဉ်သတင်းစာ L Watan မှာတော့အခုထုတ်စစ်ဆင်မှုဟာအရေးကြီးတဲ့အဆုံးသတ်စစ်ဆင်ရေးအဖြစ်ရည်ရွယ်ထားကြောင်းဖော်ပြထားပါတယ
်။စနေနေ့ကရေမင်းနိုင်ငံမျိုးတော်ဆန္ဒကအတုပရှုအခမ်းအနားတစ်ခုကိုဆော်ဒီအာရေဗျဥဆောင်တဲ့မဟာမိတ်တွေဖြစ်ပုံရတဲ့ လေးချောင်းတိုက်ခတ်မှုတစ်ခုကြောင့်လူပေါင်း140ကျော်သေဆုံးခဲ့ရတဲ့အတွက်တနင်္လာနေ့မှာထောင်နဲ့ချီတဲ့လူတွေချီတဲ့ဆန္ဒပြခဲ့ချက်ပါလေဒီတိုက်ခတ်မှုကြောင့်လူပေါင်း900ကျော်လဲထိခိုက်ဒဏ်ရာတွေရခဲ့တယ်လို့ကုလသမဂ္ဂစောင့်ကြည့်အဖွဲ့ကပြောပါတယ်ဆန္ဒပြသူတွေဟာဆန္ဒကကုလသမဂ္ဂရုံးတွေအပြင်ဘက်မှာစုအိတ်ခဲ့ကြပြီး Saudi Arabia တာဝန်မိသားစုကြာဆုံးပါစေဆိုတဲ့ကြွေးကြော်သံတွေကိုအော်ဟစ်ခဲ့ကြပါတယ်ထင်ရှားတယ်ဟူသီတပုံအရာရှိတဦးရဲ့ဖခင်တေဆုံးခဲ့တာအတွက်ဝမ်းနည်းပွဲအထိမ့်မဲ့ကျင်းပနေတဲ့အခမ်းအနားကိုစနေနေ့ကဘုံထိမှန်ခဲ့တာမို့တနင်္လာနေ့ဆန္ဒပြနေကြတာပါအခင်းဖြစ်ပေါ်တဲ့နေရာကိုရိုက်ထားတဲ့ဗီဒီယိုတွေမှာကြီးမားတဲ့ပျက်စီးမှုတွေကိုတွေ့ရပြီးအပျက်စီးပုံတွေကြမှာပြန့်ကျင်းနေတဲ့လူခန္ဓာကိုယ်အပိုင်းအစတွေကိုကယ်ဆယ်လုပ်သားတွေကလိုက်လံကောက်ယူနေတာတွေ့ရပါတယ်။ Saudi Arabia မဟာမိတ်အဖွဲ့အရာရှိတွေကအစပိုင်းမှာတော့ဘုံကျဲတိုက်ခတ်တာဟာသူတို့မဟုတ်ဘူးလို့ညင်းပေမဲ့နောက်ပိုင်းမှာတော့ဒါဟာဆိုးဝါးပြီးစိတ်မကောင်းစရာတိုက်ခတ်မှုတခုလို့ပြောပြီးဒီကိစ္စအတွက်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့ကြေညာခဲ့ပါတယ်။တေဆုံးတရားရသူတွေထဲမှာရှီယာဟူသီတပုံအဖွဲ့ကတပ်သားတွေနဲ့လုံခြုံရေးတာဝန်ခံတွေပါနေတယ်လို့ရေမင်းအရာရှိတွေကပြောပါတယ်။ဒီတပုံတွေဟာ Saudi Arabia ကထောက်ခံပံ့ပိုးပေးနေတဲ့နိုင်ငံတကာအသိမှတ်ပြုသမ္မတ Abdul Mansour Hadi ကိုဖျောက်ချဖို့အတွက်ကြိုးစားနေတဲ့အဖွဲ့ပါ။ဟူသီတပုံခေါင်းဆောင်ကတော့ဒီတေဆုံးခဲ့သူတွေဟာအာဇာနည်တွေဖြစ်ပြီးဘုံကျဲတိုက်ခိုက်မှုကိုအမေရိကန်လုပ်လက်နက်တွေနဲ့လှုပ်ဆောင်တာလို့ပြောပြီးရေမင်းနဲ့ Saudi Nasser က Saudi တွေကိုနောက်ထပ်တိုက်ခိုက်ဖို့သူ့နောက်လက်တွေကိုပန်ကြားလိုက်ပါတယ်။ဩဘာမအစိုးရအဖွဲ့ကတော့ Saudi တွေဥဆောင်တဲ့မဟာမိတ်အဖွဲ့တွေအတွက်အမေရိကန်ရဲ့ပံ့ပိုးမှုတွေနဲ့ပတ်သက်ပြီးအရေးပေါ်ပြန်လည်သုံးသပ်ဖို့စနေနေ့မှာပဲကြေညာလိုက်ပါတယ်
။ Hurricane မုန်တိုင်းမက်ထရူးဟာအခုချိန်မှာတော့မုန်တိုင်းဖြစ်ကနေအပြော့ပြီးအပူပိုင်းဒေသဆိုင်ကလုန်းငယ်ဖြစ်ပြောင်းလဲသွားခဲ့ပါပြီ။ Caribbean ကျွန်းတွေနဲ့အမေရိကန်နိုင်ငံအရှေ့ဘက်ခြမ်း Atlantic သမုဒ္ဒရာကမ်းခြေတစ်လျှောက်ကိုသတင်းတစ်ပတ်ကြာဝင်ရောက်တိုက်ခိုက်ခဲ့တဲ့ Hurricane မက်ထရူးကြောင့်လူပေါင်း1000လောက်သေဆုံးခဲ့တာမှာအများစုက Haiti နိုင်ငံကဖြစ်ပါတယ်။မုန်တိုင်းကြောင့် Dominican သမ္မတနိုင်ငံအမေရိကန်၊ကျူဘားနဲ့ဗဟားမားနိုင်ငံတွေကမြို့ရွာရက်ွက်အများအပြားကျွေမော့ပျက်စီးခဲ့ရသလိုစိုက်ခင်းတွေကိုလည်းမှွေနောက်ဖျက်ဆီးခဲ့တာပါ။ Hurricane Matthew ဒဏ်ခံခဲ့ကြရတဲ့ Haiti မိသားစုဝင်တွေနဲ့ရောမုန်တိုင်းဒဏ်ခံခဲ့ကြရတဲ့ဒေသတွင်းကတခြားပြည်သူတွေနဲ့ပါသွေးစည်းညီညွတ်ကြောင်းပြတဲ့အနေနဲ့၃ရက်တာဝမ်းနဲ့ကျွေကွဲခြင်းအထိမ်းအမှတ်အဖြစ်သတ်မှတ်ကြောင်း Haiti သမ္မတကကြေညာပါတယ်။မုန်တိုင်းဟာအရင်ကရှိခဲ့တဲ့ပြင်အားမျိုးမရှိတော့ဘဲတနာရီကီလိုမီတာ120ပြင်အားနဲ့အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်အပြင်ဘက်ကမ်းရိုးကိုရွေ့ချာနေပါတယ်။ဒါပေမဲ့အခုကြံနေသေးတဲ့လေတိုက်နှုန်းဟာအမေရိကန်မိုးစလပညာရှင်တွေအတွက်မုန်တိုင်းသတိပေးချက်ထုတ်ပြန်ဖို့လိုအပ်တဲ့အဆင့်မှာပဲရှိနေပါသေးတယ်။မုန်တိုင်းကြောင့်အမေရိကန်အရှေ့ဘက်ကမ်းရိုးတန်းဖလော်ရီဒါပြည်နယ်ကနေဗာဂျီးနီးယားပြည်နယ်အထိလူပေါင်း15ဦးသေဆုံးခဲ့ပါတယ်ရှင
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932 9ဆိုင်းဒိုမီတာ40 kHz 4433ညဆိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာဆိုင်းလန့်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာအမေရိကန်တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်မုံတော်ကနေကြာဆောင်ဌာနချုပ်ဖြစ်တဲ့ချီကန်းပြင်ဌာနချုပ်ပြင်ကိုရံကောင်းတဲ့ငခုရစခန်းတွေကိုပါအမည်မသိလက်နက်ကိုင်တပ်ဖွဲ့တွေကတနင်္ဂနွေနေ့မနေ့တနာရီလောက်မှာဝင်ရောက်ဆင်းရဲတိုက်ခိုက်ခဲ့တာမို့ရဲတပ်ဖွဲ့ဝင်9ဦးတေဆုံးခဲ့ရပါတယ်။တေဆုံးသူ9ဦးပြင်ရဲတပ်ဖွဲ့ဝင်9ဦးဒဏ်ရာရပြီး2ဦးကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကနေပြည်တော်မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောပါရတယ်။ဝင်ရောက်ဆင်းရဲသူတွေကတေဆုံးသူ၈ယောက်ရဲ့အလောင်းတွေကိုရထားပြီး2ဦးကိုတော့လက်ရဖမ်းမိခဲ့တယ်လို့လည်းပြောပါရတယ်။ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကသက်ဆိုင်ရာဖွဲ့စည်းတွေနဲ့တူကင်တွဲဖြေရှင်းဖို့လှုပ်ဆောင်နေတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြန်ကြားဝင်ကြည့်ဥဖေမြင့်ကသတင်းတောက်တွေကိုပြောပါတယ်။အခုဖြစ်အတွင်းဝင်ရောက်ဆင်းနှင်းသူတွေဟာရဲစခန်းတွေကလက်နက်ခဲယမ်းမိကျောက်တွေရသွားခဲ့တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်အောင်က VOA ကိုပြောပါတယ်။အခင်းဖြစ်ပွားတဲ့နောက်မှာပဲမောင်နှောမျိုးနဲ့အတွက်ညမထွက်ရအမိန့်ထုတ်ပြန်ထားပြီးလုံခြုံရေးတွေကိုပုံမတင်ကြပ်ထားပါတယ်။ရခိုင်ပြည်နယ်တွင်ခုလိုပြစ်ခတ်မှုတွေဖြစ်ပွားလေရှိပြီးပြီးခဲ့တဲ့နှစ်မေလ18ရက်နေ့ကမောင်တော်မြို့နယ်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မိုင်းတိုင်52နေရာမှာရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ RSO အဖွဲ့လို့ယူဆတဲ့တပ်ဖွဲ့အင်အား50လောက်နဲ့မြန်မာနယ်ခြားဆောင်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။
ီသီယိုးပီးယားနိုင်ငံအနှံ့မှာအစိုးရစန့်ကျင်ရေးဆန္ဒပြမှုတွေပြင်းထန်တိုးများလာနေတာကိုတုံ့ပြန်တဲ့အနေနဲ့နိုင်ငံတော်အရေးပေါ်အခြေအနေအဖြစ်6လသတ်မှတ်ကြောင်းကြေညာလိုက်ပါတယ်။ဝန်ကြီးချုပ်ဟိုင်လာမာရီယမ်ဒီဆယ်လန်ကမကြသေးခင်ကအစိုးရဆောက်ဦးတွေနဲ့စီးပွားရေးလုပ်ငန်းတွေတိုက်ခိုက်ခဲ့တာကိုထိန်းချုပ်နိုင်ဖို့ရည်ရွယ်တဲ့ဒီအရေးပေါ်ဥပဒေဟာစနေနေ့မှစတင်အသက်ဝင်ကြောင်းရုတ်တံကနေကြေညာသွားပါတယ်။စန့်ကျင်ဆန္ဒပြပွဲတွေဟာ2015ခုနှစ်နှောင်းပိုင်းကလေးကအော်ရီမီယာဒေသမှာစတင်ခဲ့တာပါအစိုးရစန့်ကျင်လှုပ်ရှားသူတွေကအစပိုင်းမှာမြေယာရပိုင်ခွင့်အတွက်စုဝေးတောင်းဆိုခဲ့ကြပြီးအခုတော့နိုင်ငံရေးစီးပွားရေးနဲ့ဒလိထုံနှံဆိုင်ရာအခွင့်အရေးတွေကိုတိုးပြီးတော့တောင်းဆိုနေကြပါတယ်နိုင်ငံပိုင်သတင်းဌာနကနိုင်ငံတော်အရေးပေါ်ဥပဒေဆိုင်ရာအသေးစိတ်အချက်အလက်တွေကိုတနင်္ဂနွေနေ့နှောင်းပိုင်းမှာထုတ်ပြန်ပေးမှာဖြစ်တဲ့အကြောင်းပြောပါတယ်မနစ်ကလေးကစတင်ခဲ့တဲ့မငြိမ်သက်မှုတွေအတွင်းလူပေါင်း450ကျော်တည်ဆုံးခဲ့ကြောင်းလူခွင့်ရေးအုပ်စုတွေကရေးသားဖော်ပြကြပါတယ်
တူရကီနိုင်ငံအရှိတောင်ပိုင်းကဟဂရီခရင်စစ်တပ်စစ်ဆေးဂိတ်ပြင်ပမှာတနင်္ဂနွေနေ့ကကတ်စစ်သေးကြွားတွေလို့တန်လျာရှိသူတွေကားဘုံးပောက်ကွဲမှုကြောင့်တူရကီစစ်သား10ဦးနဲ့အရက်သား10ဦးသေဆုံးခဲ့ရပါတယ်။ဒဏ်ရာရသူက26ဦးရှိပြီးစစ်သား10ဦးနဲ့အရက်သားက16ဦးပါဝင်ပါတယ်။တူရကီဝန်ကြီးချုပ်ဘန်နလီယယ်ဒရမ်ကတော့ဒါဟာကတ်အလို့သမားပါတီလက်ချက်ဖြစ်ပြီးဖောက်ခွဲပစ္စည်း5တန်နဲ့အသေးခံကားဘုံးကိုဖောက်ခွဲခဲ့တယ်လို့ပြောပါတယ်။အခုလိုဟဂရီခရင်စမ်တန်လီမှာအကြမ်းဖက်ဖွဲ့ရဲ့အသေးခံကားဘုံးပုံခွဲမှုကြောင့်စစ်သား10ဦးနဲ့အရက်သား10ဦးသေဆုံးခဲ့ရတယ်လို့လည်းပြောပါရယ်မနေ့ခင်မှာစစ်တပ်စစ်ဆေးဂိတ်ကရောက်လာတဲ့ထရက်ကားငယ်ရက်ခိုက်မိမဲ့မရက်တဲ့အတွက်စစ်တပ်ကပစ်ခတ်ခဲ့တယ်လို့အာနာဘန်တွေကပြောပါရယ်ဒီတိုက်ခိုက်မှုကိုတူရကီစစ်တပ်ကစီးတုံ့ပြန်မှုတွေလုပ်ပါရယ်ဒါအပြင်နိုင်ငံတော်လုံခြုံရေးနဲ့တည်ငြိမ်ရေးအတွက်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတူရကီအာနာဘန်တွေကယာယီအဖြစ်သတင်းပေါင်းချထားပါရယ်
ပြီးခဲ့တဲ့ဩဂုတ်လထဲမှာ IS စစ်သွေးကြွတွေလက်ကလွတ်မြောက်သွားတဲ့ Membit မြို့ကကျောင်းသူကျောင်းသားတွေဟာစာသင်ခန်းနဲ့၃နှစ်နီးပါးအဆက်ပြတ်သွေးပြတ်ခဲ့ပြီးတဲ့နောက်အခုကျောင်းပြန်တက်နေကြပါပြီ။2014ခုနှစ်မှာဆီးရီးယားမြောက်ပိုင်း Membit မြို့ကိုအကြမ်းဖက်အုပ်စုကကျူးကျော်လာခြင်းကလေးကကျောင်းတွေကို IS အဖွဲ့ကတင်ယူခဲ့ပြီးပထမပိုင်းမှာစစ်ထာနှုတ်ချုပ်တွေအဖြစ်သုံးခဲ့ပါတယ်။အသက်18နှစ်အရွယ်ကျောင်းသားတူက IS အဖွဲ့ကအဲ့ဒီမြို့ကိုကျောင်းအားလုံးကိုပိတ်ခဲ့တဲ့အကြောင်းပြောပါတယ်သူတက်နေတဲ့အလေရန်ကျောင်းကို IS တွေကလက်နက်သုလောင်းရုံလုပ်ခဲ့ပြီးနောက်တစ်ကျောင်းကိုတော့ဒေသခံတွေကိုအစ္စလာမစ်ဥပဒေအရတရားစီရင်နဲ့ရှရီယာတရားရုံးအဖြစ်သုံးခဲ့တယ်လို့သူကပြောပါတယ်အခုချိန်မှာသူကအထက်တန်းကျောင်းသားဖြစ်နေရမှာလို့လည်းပြောပါတယ်သုံးနှစ်အတွင်းမှာ IS ကျမ်းဖက်သမားတွေကတချို့ကျောင်းတွေကိုအစွန်းရောက်အစ္စလာမစ်အတွေးခေါ်တွေတင်ကြားဖို့အသုံးပြုခဲ့ပေမဲ့မိသားစုအများပြားကတော့ IS ပညာရေးကိုရှောင်ရှားခဲ့ကြပါတယ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မခွန်ညိုတို့ပြောပြသွားကြတာဖြစ်ပါတယ် VOA American အတန်းရဲ့တင်းတင်းနာနေမနေ့ကအစီအစဉ်တွေကိုနားဆင်နေကြရတာပါအခုရင်ဆုံးတော့မြန်မာနိုင်ငံအနောက်ဖက်နယ်စပ်ကအခြေအနေအကြောင်းသတင်းလွှာကိုတင်ပြပေးပါမယ်မြန်မာရဲအရာရှိတူအပါအဝင်တပ်ဖွဲ့ဝင်၈ဦးတေဆုံးခဲ့ရတဲ့ရခိုင်ပြည်နယ်မောင်းတော့ခရိုင်အတွင်းအကြမ်းဖက်စီးနှင်းတိုက်ခိုက်မှုကို NLD အစိုးရကအလေးနဲ့ထားပြီးတော့ကင်တွယ်နေကြောင်းနဲ့တရားဥပဒေနဲ့အညီတုံ့ပြန်ဆောင်ရွက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကညွှန်ကြားထားကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ကျမ်းဖက်တိုက်ခိုက်သူတွေဟာရိုဟင်ဂျာလို့အော်ဟစ်ပြီးတော့လူမျိုးရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ကြကြောင်းနဲ့နေမီကန်အခြားဘာသာစကားတွေပြောသူတွေဖြစ်တဲ့အကြောင်းမနေ့ကနေပြည်တော်မှာကျင်းပတဲ့အရေးပေါ်သတင်းစာရှင်းလင်းပွဲမှာရဲချုပ်ဇော်ဝင်းကပြောကြားသွားပါတယ်။အပြည့်စုံကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။အကျမ်းဖက်တိုက်ခိုက်သူ90ဦးခန့်ဟာတနင်္ဂနွေမနေ့တနားရီလောက်မှာမောင်းတော့ခရိုင်နေကြားဆောင်စခန်း၃ခုကိုစတင်ဝင်ရောက်တိုက်ခိုက်ခဲ့ပြီးမြမလုံချုံရင်တက်တီကပြန်လည်ပစ်ခတ်မှုကြောင့်နနက်၅နာရီခွဲကျော်မှာပြန်လည်ဆုတ်ခွာသွားခဲ့ကြောင်းမြမနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဇော်ဝင်းကသတင်းတောက်တွေကိုပြောပါတယ်။ဒါ့အပြင်ဘသူတွေကတိုက်ခိုက်တာဖြစ်နိုင်ပါသလဲဆိုတဲ့မိကုန်းနဲ့ပတ်သက်လို့ရဲချုပ်ဇော်ဝင်းကအခုလိုတုံ့ပြန်ဖြေဆိုပါတယ
်။ဖြစ်စဉ်မှာပါဝင်တဲ့ကပ်ပုံများနဲ့တူတူအနေထားတွေရကျွန်းလုံးနေတဲ့နေရာတော့ကျွတ်ကျွတ်နေတယ်နာဘုရင်သာစိတ်ကြည့်ကြတယ်ကျွန်တော်စဉ်းစားတက်ခဲ့တာတွေ့ပါပြောတဲ့စကားတွေနဲ့အင်းဒီစကားများနဲ့တူပတ်သက်ဖြစ်တယ်အဲ့တော့ကျွန်တော်တို့အရှင်းပြောင်းလဲတူအစီအစဉ်ဖြစ်ပါတယ်အဲ့တော့ကျွန်တော်စဉ်းစားချက်ကလေးတွေပေါ်မတည်ပြီးတော့ရောတဲ့အချိန်မှာကျွန်တော်အတည်ပြုထုတ်နိုင်တဲ့ရေးတယ်ဆက်လက်ဆောင်ပါ
လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူဌာနအငြင်းတဲ့အတွင်းဝင်ဥမြင့်ကျိုင်ကလည်းဒီအကြမ်းဖက်တိုက်ခတ်မှုဟာအဖွဲ့အစည်းတချို့ရဲ့နိုင်ငံရေးအရာသွေးထိုးလှုပ်ဆော်တဲ့လုပ်ရက်ဖြစ်နိုင်တယ်လို့ယူဆကြောင်းသတင်းတောက်တွေကိုအခုလိုပြောပါရစေ။
ဒီစကလုံးနဲ့ပတ်သက်ပြီးပြောရလို့ဆိုရင်တော့သူတို့ကတိုက်ခတ်တဲ့လူတွေကရိုဟင်ဂျာလို့ခေါ်ပြီးတော့တိုက်ခတ်တယ်။ကျွန်တော်တို့မြန်မာနိုင်ငံမှာတော့ရိုဟင်ဂျာဆိုတာမရှိပါဘူး။ကျွန်တော်တို့လူကမာလူမျိုးကြီးတိုက်တဲ့လူတွေကနေထိုင်နေတာ။ကျွန်တော်တို့ဒီမှာမလာရမှာလို့ရှိရင်ဘောဆက်တဲ့ခုနေကြစားတယ် တဲ့ဖောက်ဝတ်လို့မပေါ်ဘူး။အဲ့ဒီမှာဒီကနေ့တရှိပဲပါပဲ။ဘူးရင်းရောက်တာလုံးဝမရှိဘူး။ဒီလိုပဲကျွန်တော်တို့ဒီမနေ့ရောလူလေးရရှိတော့မှဒီမနေ့ဆိုးရတယ်ငါတို့ကတော့ဆက်တော့မပေါ်ရှိတဲ့တော့မောက်ခဲ့တာ။အဲ့ဒီမှာလည်းအင်္ဂလိပ်လိုမျိုးပဲပါ။ဘူးရင်းရောက်တာလုံးဝမရှိဘူး။ဒါကြောင့်ဒီဘူးရင်းရောက်တာအချို့သောအခွင့်အရေးတွေနိုင်ငံရေးပြုစုလုပ်ဆောင်နေတဲ့အော်ဖစ်ပြောင်းတိုက်ခိုက်တယ်ယူဆပါတယ်။
ဒီတိုက်ခိုက်မှုကြောင့်ရဲရရှိတအူးအပါအဝင်တပ်ဖွဲ့ဝင်၈ဦးစုစုပေါင်း၉ဦးတေဆုံးခဲ့တယ်လို့၅ဦးဒဏ်ရာရပြီးတအူးပျောက်ဆုံးနေပါတယ်။မြန်မာဘက်ကတော့အကြမ်းဖက်သမား၈ဦးရဲ့အလောင်းကိုရရှိထားပြီး၂ဦးကိုအရှင်ဖမ်းမိထားတယ်လို့ဆိုပါတယ်။အကြမ်းဖက်သမားတွေဟာမြန်မာလုံခြုံရေးစခန်းတွေစီကတနက်60ကျော်အပါအဝင်အခြားလက်နက်တွေကိုလူယူသွားခဲ့ကြောင်းရဲချုပ်ဇော်ဝင်းကပြောပါတယ်။ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာအခုလိုအကြမ်းဖက်တိုက်ခိုက်မှုသတင်းကိုကြားသိပြီးချင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ဦးဆောင်ပြီးသက်ဆိုင်ရာဝန်ကြီးဌာနတွေကိုခေါ်ပြီးအရေးပေါ်အစည်းအဝေးပြုလုပ်ခဲ့ကြောင်းကြံကြားရေးဝန်ကြီးဦးဖေမြင့်ကပြောပါတယ
်။ဒီနေ့မနေ့ဆက်တနာရီဘွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဆောင်ပြီးတော့ကျွန်တော်တို့ဒီသက်ဆိုင်ရာဝန်ကြီးဌာနများနဲ့တောင်းဆန်းပုဂ္ဂိုလ်များပါဝင်ပြီးတော့အစည်းအဝေးပြုလုပ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည်သူစုစည်းရမ်းများနေရာတွေပေါ်မှာဒီပြီးတော့ကျွန်တော်တို့ဒီပေါ်မှာတုံ့တက်မှုတွေပြုခဲ့ပါတယ်။ပြီးတော့ဒီကိစ္စရဲ့ပတ်သက်ပြီးလက်ရှိဖြစ်ပျက်နေတဲ့အခြေအနေကိုများပြည်သူသိရှိဖို့အတွက်တော့ဒီကိစ္စရှင်မွေးပြပြုလုပ်မှုတွေဆုံးဖြတ်ပါတယ်။ဆုံးဖြတ်ပြီးတော့ဒီကိစ္စရှင်မွေးကိုဒီနေ့ဒီချိန်မှာပဲကျွန်တော်တို့ဖြေအောင်ကျွန်တော်စီစဉ်ပြီးတော့ဆောင်ရွက်တာဖြစ်ပါတယ်။
ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဥပဒေနဲ့အညီဆောင်ရွက်ဖို့ဒေါက်ဆန်းစုကြည်ကညွှန်ကြားခဲ့ကြောင်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ဒီနေ့ကလည်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွေဆောင်ရွက်ပြုလုပ်ကြတာဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေနဲ့အညီတုံ့ပြန်ဆောင်ရွက်သွားကြလို့နောက်ထပ်အရာမျိုးကိုကျွန်တော်တို့လည်းလေးလေးနက်နက်ထားပြီးမှာကြားပါတယ်။အဲဒါကျွန်တော်တို့အနေနဲ့ကတော့ကျွန်တော်နိုင်ငံခြားရေးဝန်ကြီးဌာနဒီကိစ္စဒီတော့အစီအမှုတွေเนาะဒီရပြုံလုံးပေါ်လာမယ်နောက်သက်တွေထားရပေါ်လာမယ်ဆိုရင်ကျွန်တော်တို့ဒီဖြစ်တယ်နိုင်ငံတကာကသိအောင်ကျွန်တော်တို့နေဟိုဒီဒီပြောကြတဲ့လူတွေတို့ကသိသွားမှာဖြစ်ပါတယ်
ဒါအပြင်အကြမ်းဖက်တိုက်ခိုက်မှုကိုအရေးယူဆောင်ရွက်နိုင်ဖို့တန်တမာရေးနှီးလန့်တဲ့အညီအိမ်နီးချင်းဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့ဦးကျော်တင်ကပြောပါရယ်အကြမ်းဖက်တိုက်ခိုက်သူတွေဟာဘယ်အဖွဲ့အစည်းတွေကဖြစ်တယ်လဲဆိုတာကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ကြောင်းတာဝန်ရှိသူတွေကပြောပါရယ်ဒီတိုက်ခိုက်မှုကိုပြုလုပ်ခဲ့တယ်လို့စွပ်စွဲခံထားရတဲ့လက်နက်ကိုင်ရိုဟင်ဂျာသွေးစည်းညီညွတ်ရေးအဖွဲ့ RSO ကတော့တစုံတရာထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင်
တော်ရှိမြန်ဖျားဒီမိုကရေစီစနစ်မှာအုပ်ချုပ်ရေးအာဏာဥပဒေပြည်ရေးအာဏာတရားစီရင်အာဏာဆိုတဲ့အာဏာ၃ရာဟာတီးခြားလွတ်လပ်ပြီးတော့အပြန်အလှန်ထိန်းချုပ်နေရပါတယ်။အသွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာရောလက်ရှိအစိုးရလက်ထက်မှာပါအုပ်ချုပ်ရေးပိုင်းလို့ခေါ်တဲ့ဒီအစိုးရကရောဥပဒေပြည်ရေးပိုင်းဖြစ်တဲ့လွှတ်တော်ကပါအနိုင်ရပါတီတရက်ထဲကနေပြီးတော့လွှမ်းမိုးထားတဲ့အခြေအနေဖြစ်နေပါတယ်။ဒီအခြေအနေကြောင့်မလို့မြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်မှာအစိုးရနဲ့လွှတ်တော်ကြားအပြန်အလှန်ထိန်းချုပ်နိုင်မယ့်အခြေအနေရှိပါရဲ့လား။ဒါကြောင့်မလို့လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်မှာဒီလွှတ်တော်ဖွံ့ဖြိုးရေးပိုင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့ရတဲ့သတင်းရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တကူကြိုတင်ပေးပို့ထားမယ်ဆိုရင် VOE ကနေပြီးတော့ဒီဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဒိုင်းရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မေးခွန်းတွေကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမိမိရဲ့မှတ်ချက်တွေကိုဝင်ပြီးတော့ရေးထားလို့ရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က0923829554ဖြစ်ပါတယ်။email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ power suni မြင်မြန်ကြမယ်သွားရှင်တွေကိုကြိုးလိုပါတယ်ခင
်ဗျာ။နှစ်ဖန်အင်္ဂါည9နာရီမှာထုတ်လွှင့်မဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOU ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့မြန်မာဒီမိုကရေစီရေးရာကဏ္ဍကိုတင်ဆက်ပေးပါတော့မယ်။ငွေကြေးဖောင်းပွမှုနှုန်းမြင့်တက်နေတဲ့ပြဿနာကမ္ဘာရေနံနဲ့တဘာဝဓာတ်ငွေဈေးနှုန်းကျဆင်းနေမှုစတဲ့စိန်ခေါ်မှုကြီးတွေရှိနေပေမဲ့မြန်မာနိုင်ငံရဲ့2016-2019ဘဏ္ဍာနှစ်အတွက်စီးပွားရေးတိုးတက်မှုနှုန်းက800ကျိုင်နှုန်းလောက်ထိရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးတန်းစီးပွားရေးပညာရှင် Habib Rap ကပြောဆိုလိုက်ပါတယ်။ဘလို့ကိစ္စမျိုးတွေကြောင့်စီးပွားရေးတိုးတက်မဲ့အလားအလာရှိတယ်လို့ပြောနိုင်တယ်လဲဆိုတာကို VOA ဝန်ထမ်းကကိုအောင်လင်ဦးကစီးပွားရေးပညာရှင် Habib Rap ကိုရန်ကုန်မြို့မှာတီးတန့်တွေ့ဆုံပြီးတော့မေးမြန်းထားတာကိုနားဆင်ကြပါခင်ဗျာ။
Thank you for giving me opportunity.
ဒီမှာဆုံးအနေနဲ့ကတော့မြန်မာနိုင်ငံရဲ့စီးပွားရေးကလာမယ့်ဘဏ္ဍာနှစ်မှာအားကောင်းလာမယ်လို့ခန့်မှန်းထားတယ်ဆိုတော့ကမ္ဘာ့ဘဏ်ကဘာတွေများလေးလာတွေ့ရှိထားပါသလဲခင်ဗျာ
So the growth in 16-17 we project to be at 7.8%
2016-2019မှာဖွံ့ဖြိုးမှုနှုန်းက 9.8 ရှိမယ်လို့ခန့်မှန်းထားပြီးတော့ဒါကလည်းအဓိကအားဖြင့်တော့ပြီးခဲ့တဲ့နှစ်မှာရေကြီးမှုတွေနဲ့အကြီးအကျယ်ကြုံခဲ့ရတာကြောင့်ထုတ်လုပ်မှုတွေကျဆင်းခဲ့ပြီးတဲ့နောက်မှာပြန်ပြီးတော့နလန်ထူလာတဲ့စိုက်ပျိုးရေးကဏ္ဍနဲ့ဝန်ဆောင်မှုလုပ်ငန်းပိုင်းမှာအားကောင်းလာတဲ့အတွက်ပါဒီလုပ်ငန်းတစ်ခုကဒီနှစ်ထဲမှာအားကောင်းလာတဲ့ကဏ္ဍတွေအဖြစ်တွေ့ရပါတယ
်
ဒါဆိုရင်မှစီးပွားရေးမှာစိုးရိမ်စရာကောင်းတဲ့ပိုင်းအားဘာတွေများရှိမလဲ
I think now that the economy is more open it is
အခုချိန်မှာစီးပွားရေးဟာပုံမှန်ပွင့်လင်းလာတဲ့အတွက်ပြည်ပကအခြေအနေတွေကရပ်ကန့်လာနိုင်တဲ့အန္တရာယ်တွေလည်းနည်းနည်းပါးပါးရှိလာနိုင်တယ်လို့ယူဆပါတယ်။ဒါကြောင့်လည်းအန္တရာယ်ရှိနိုင်တဲ့အလားအလာတော်တော်များများလည်းရှိပါတယ်။ဒီထဲမှာတော့ကုန်စည်နှုန်းကျဆင်းလာတဲ့ကိစ္စလည်းပါဝင်ပါတယ်။ဒါကမြန်မာနိုင်ငံရဲ့ပြည်ပပို့ကုန်လုပ်ငန်းမှာကြီးကြီးမားမားရပ်ကန့်မှုတွေရှိလာနိုင်ပါလိမ့်မယ်။အထူးသဖြင့်ကတော့ဓာတ်ငွေတင်ပို့မှုအပိုင်းမှာဖြစ်ပါတယ်။တခြားအနေရရှိတဲ့အခြေအနေတွေကတော့ငွေကြေးဖုံးပွားမှုနှုန်းမြင့်တက်လာတဲ့ကိစ္စပါဒီကိစ္စဟာလည်းအနီးကပ်စောင့်ကြည့်ပြီးတော့ကန့်တွေဖြေရှင်းသွားမယ်ကိစ္စတစ်ခုဖြစ်ပါလေဒါပေမဲ့လည်းအခြေအနေတစ်ခုလုံးကိုခြုံပြောရမယ်ဆိုရင်တော့အဓိကစိုးရိမ်ရတဲ့ကိစ္စတစ်ခုအဖြစ်ကန့်တွေသွားဖို့လိုအပ်တာကတော့ရေဒိုကာလမှာကျေပြန့်တဲ့မိုက်ခရိုစီးပွားရေးစီမံခန့်ခွဲမှုအပိုင်းကိုတည်ငြိမ်အောင်ထိန်းထားဖို့နဲ့ရေလက်ကာလမှာစီးပွားရေးတည်ငြိမ်မှုရှိနေစေဖို့အတွက်စီးပွားရေးကိုမထိခိုက်အောင်အရန်တားတွေတည်ဆောက်ထားဖို့ပဲဖြစ်ပါလေ
Buffer so that the economy can remain stable over the medium term
ညမနငယ်စီးပွားရေးဖွံ့ဖြိုးအောင်အဓိကတွန်းအားပေးနေတာကရောဘယ်အပိုင်းတွေလဲခင်ဗျာ
The main drivers I think at the moment are you know public
let alone တွန်းအားပေးနေတဲ့အပိုင်းကတော့အများပြည်သူဝယ်ယူစားသုံးမှုအပိုင်းလို့ထင်ပါတယ်ဝယ်လို့အားဘက်ကပြောမှဆိုရင်တော့ပုဂ္ဂလိကကဏ္ဍမှာဝယ်ယူစားသုံးမှုနှုန်းဟာတိတိတတ်တာကိုကြီးထွားလာနေတာပါ2015 2016 ဘဏ္ဍာနှစ်အစောပိုင်းလောက်မှာဖွံ့ဖြိုးမှုတွေအားနေတဲ့အခြေအနေမျိုးတွေကျွန်တော်တို့တွေ့ခဲ့ရပေမဲ့လည်းပုဂ္ဂလိကကဏ္ဍကရင်းနှီးမြှုပ်နှံမှုဟာလည်းတော်တော်လေးအားကောင်းပါလေအားနေမှုတွေကြုံခဲ့တာလည်းဒီအရင်နှစ်နှစ်မှာအကြီးအကျယ်ရင်းနှီးမြှုပ်နှံမှုတွေရှိခဲ့လို့ပါဒါပေမဲ့လည်းရှေ့လာမယ့်နှစ်တွေအတွင်းပုဂ္ဂလိကကဏ္ဍမှာဖွံ့ဖြိုးမှုတွေအရှိန်ရလာလိမ့်မယ်လို့မျှော်လင့်ပါတယ
်။ခ
ုဆိုရင်မြန်မာနိုင်ငံကလွတ်တော်နေရာစလုံးကယင်းနှမျိုးနယ်မှုဥပဒေချမ်းကိုတည်ပြုလိုက်ပါပြီ။ဒီတော့မြန်မာနိုင်ငံရဲ့ယင်းနှမျိုးနယ်မှုအလားအလာတွေပေါ်မှာဘယ်လိုများခန့်မှန်းထားပါသလဲ
။ I think investment prospects are very strong.
ယင်းနှမျိုးနယ်မှုအလားအလာတွေကတော့အင်မတန်အားကောင်းတယ်လို့ထင်ပါတယ်။စီးပွားရေးပေါ်မှာအကောင်းမြင်သဘောထားတွေလည်းအများအပြားရှိနေပါတယ်။ယင်းနှမျိုးနယ်မှုဥပဒေဟာစီးပွားရေးမှာညှိတူမျှတူရှင်ပြိုင်ခွင့်ရမယ့်အခြေအနေတွေဖန်တီးတဲ့နေရာမှာဦးစားပေးဆောင်ရွက်ရမယ်ပြုပြင်ပြောင်းလဲမှုလို့လည်းအများကသတ်မှတ်ထားပါတယ်။ဒါကြောင့်လည်းအလားအလာတွေကအင်တာမအားကောင်းတယ်လို့ကျွန်တော်တို့အနေနဲ့ယူဆပါတယ်။ထူးသဖြင့်ကတော့ဝန်ဆောင်မှုနဲ့အငယ်စားဂုဏ်ထုတ်လုပ်ငန်းတွေမှာဖြစ်ပါတယ
် Services and also in light manufacturing.
But there are some ဒါမှလည်းမြန်မာနိုင်ငံနေနဲ့လုံသားအင်အားကောင်းနေဆိုရင်ပဲကျွမ်းကျင်လုံသားတွေကမများဆဆမရှိဘူးဆိုပြီးစိုးရိမ်မှုတချို့လည်းရှိပါတယ်။ဒါကရောမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးမှုအတွက်စိန်ခေါ်မှုမဖြစ်နိုင်ဘူးလားခင်ဗျာ။
I think that is a challenge for a lot of economies at this stage of development that the demand for skilled labor
ဒီလိုစိန်ခေါ်မှုမျိုးဟာအခုလိုဖွံ့ဖြိုးစတိုင်းပြည်တော်တော်များများမှာကြုံရတဲ့ကိစ္စလို့ထင်ပါတယ်ကျွမ်းကျင်မှုလုပ်သားလိုအပ်ချက်ကတခါတရံမှာထုတ်လုပ်မှုအပိုင်းနဲ့မမျှမတဖြစ်ကောင်းဖြစ်နေနိုင်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အလုပ်သမားဈေးကွက်ကိုကြည့်မယ်ဆိုရင်အလုပ်သမားတွေကိုအစားထိုးခံထားတာတွေလည်းအများအပြားတွေ့ရမှာပါထူးသဖြင့်ကတော့ပုဂ္ဂလိကကဏ္ဍကလုပ်ငန်းပေါင်းစုံမှာတွေ့ရမှာပါ။ဒီချိန်ထဲမှာပဲကျွမ်းကျင်မှုအရေးသွေးတိုးတက်အောင်မြင့်တင်နေတာတွေလည်းရှိတယ်လို့ထင်ပါတယ်။ဒါကြောင့်လည်းဒီကိစ္စဟာရည်တူကာလအတွက်စိန်ခေါ်မှုတစ်ခုဖြစ်ပါလိမ့်မယ်။ဒါပေမဲ့ပညာရေးအစီအစဉ်တွေ၊တင်ကြားပို့ချမှုတွေ၊လုပ်ငန်းခွင်တင်နန်းတွေစပြီးတော့ဖွံ့ဖြိုးလာတဲ့အမြ၊ဒီလိုကန့်သတ်တွေကလည်းလျော့ပါသွားမှာဖြစ်ပါလိမ့်မယ်
။ Start improving these constraints will gradually start to alleviate.
ဘာပဲနေနေမြန်မာနိုင်ငံရဲ့အခြေခံအဆောက်အဦတွေကျွမ်းကျင်မှုတွေတိုးတက်အောင်ကူညီနေရတယ်ရှိရလို့နားလဲပါတယ်မြန်မာနိုင်ငံအတွက်ဘယ်ပိုင်းတွေမှာအကူအညီပေးနေပါသလဲခင်ဗျာ
we in the area of human development we have you know significant
လူသားရေးမြင့်ဖွံ့ဖြိုးမှုအတွက်ကျွန်တော်တို့အနေနဲ့ပညာရေးကဏ္ဍမှာဝင်ရောက်ကူညီနေတယ်လို့ကျောင်းမရေးကဏ္ဍမှာဆိုရင်လည်းလူတိုင်းကျောင်းမရေးဆောင်ရှောက်မှုရရှိရေးကူညီနေတာတွေပညာရေးဝန်ဆောင်မှုတွေကိုရရှိခံစားနိုင်ရေးအကူအညီပေးနေတာတွေရှိပါတယ်အခြေခံအဆောက်အုံပိုင်းမှာတော့ကျွန်တော်တို့အနေနဲ့စွမ်းအင်ကဏ္ဍမှာအကြီးအကျယ်ကူညီတာရှိပါတယ်။ထူးသဖြင့်ကတော့လ တက်ဆွင့်မိရရှိရေးအစီအစဉ်မှာအကူအညီပေးနေတာရှိပါတယ်။ဒီကဏ္ဍတွေကလူသားချင်းမြင့်တဲ့အခြေခံအဆောက်အအုံဖွံ့ဖြိုးရေးအတွက်ကျွန်တော်တို့အကြီးအကျယ်ကူညီနေတဲ့အစီအစဉ်တွေကတစ်ခုဖြစ်ပါတယ်။အောက်ခြေစင်မှာလှုပ်ဆောင်နေတဲ့လူမှုအခြေပြုဖွံ့ဖြိုးရေးအစီအစဉ်ဖြစ်ဒေသခံတွေအတွက်အခြေခံအဆောက်အအုံဖွံ့ဖြိုးမှုအတွက်ရင်းနှီးမြှုပ်နှံမှုတွေကိုပူးစားပေးဆောင်ရွက်တဲ့အစီအစဉ်တွေမှာပူးပေါင်းပါဝင်ခွင့်ပေးပြီးတော့ဆောင်ရွက်နေတာလည်းရှိပါတယ်။
processes for prioritizing investments
စင်ကာပူပိုင်းမှာပြောမယ်ဆိုရင်မနက်ငယ်မှာငွေချေးဖောင်းဖောင်းမှုကဘလောက်တိများစိုးရင်စရာကောင်းတဲ့ခြေအနေမှာရှိနေတယ်လဲခင်ဗျာ
I think you know inflation has been quite high over the last 12 months
လွန်ခဲ့တဲ့တစ်နှစ်အတွင်းငွေချေးဖောင်းဖောင်းမှုနှုန်းဟာတော်တော်ကိုမြင့်တက်ခဲ့တယ်လို့ထင်ပါတယ်ပြီးခဲ့တဲ့နှစ်အော်တိုဘာလတည်းမှာ16ရာခိုင်နှုန်းအထိဖြစ်ခဲ့တာကတော့ကုန်ထုတ်လုပ်မှုအပိုင်းမှာပြတ်လတ်မှုတွေနဲ့ကြုံခဲ့ရလို့ပါဒါကြောင့်လဲစားတောက်ကုန်စည်းနှုန်းတွေထိုးတက်သွားခဲ့ပါတယ်တိတ်မကြသေးတဲ့ဒီနှစ်ဘဏ္ဍာနှစ်ရဲ့ပထမ3လပတ်မှာဆိုရင်လည်းငွေချေးဖောင်းပွားမှုဖြစ်ရတဲ့အဓိကအကြောင်းဟာစားတောက်ကုန်ကြောင့်ဖြစ်နေရသေးပါ။ဒါကြောင့်လဲကုန်ထုတ်လုပ်မှုအပိုင်းကအကန့်အသတ်တွေကိုဖြည့်ရှင်းဖို့လိုပါလိမ့်မယ်။မူဝါဒပိုင်းနဲ့ပတ်သက်လို့ကတော့ပုဂ္ဂလိကကဏ္ဍမှာဝယ်လိုအားကောင်းနေပါလေ။ပုဂ္ဂလိကကဏ္ဍမှာချင်းငွေလိုအပ်ချက်ကလည်းမြင့်မားနေပါလေ။ဒါတွေအားလုံးစုပေါင်းပြီးငွေချေးဖောင်းပွားမှုအခြေအနေတွေပေါ်ပေါက်နေရတာဖြစ်ပါတ
ယ်။ Some of these factors have contributed to inflationary pressures.
ဒီလိုငွေချေးပေါင်းပေါင်းမှုတွေနဲ့ကြုံရတဲ့အခါမျိုးမှာဘိုးဘန်ကပဲဖြစ်ဖြစ်တခြားဖွဲ့စည်းရာပဲဖြစ်ဖြစ်ဂျာဝင်ဖြစ်ရှင်းလို့မရနိုင်ဘူးလားခင်ဗျာ
yes and I think the government is already you know taking corrective policy
ရပါတယ်အစိုးရအနေနဲ့လည်းမှန်ကန်တဲ့မူဝါဒတွေနဲ့ဆောင်ရွက်နေပြီလို့ထင်ပါတယ်ဒီလိုဆောင်ရွက်ချက်တွေကတခုကတော့ဘဏ္ဍာရေးလုံငွေပြမှုကိုဖြည့်ဆည်းဖို့အတွက်ဆောင်ရွက်ချက်တွေဟာဝယ်လိုအားနဲ့ကုန်စည်နှုန်းကြီးထွားမှုတွေမဖြစ်စေဖို့ဘဏ္ဍာရေးအရထိန်းချုပ်ပေးခဲ့တာပဲဖြစ်ပါတယ်ဒီပိုင်းမှာစ조사ဆောင်ရွက်နေတာတွေလည်းရှိပါတယ်။ဘန္နာရေးလုံငွေပြမှုကိုဖြည့်ဆည်းနိုင်မဲ့ဘန္နာရေးအရင်းမြစ်တွေကိုလည်းကဏ္ဍဆောင်အောင်ပြောင်းလဲဖို့စ조사မှုတွေလည်းရှိပါတယ်။ဒါမှလည်းဘန္နာရေးလုံငွေပြမှုကြောင့်ဖြစ်ပေါ်လာနိုင်တဲ့ငွေကြေးဖောင်းပွားမှုအခြေအနေတွေကိုတပြေးပြေးချင်းရှောင်ရှားနိုင်မှာဖြစ်ပါတယ်။ငွေကြေးဆိုင်ရာမူဝါဒတွေရဲ့ဆွမ်းဆောင်ရည်တွေကိုတိုးမြင့်ခြင်းအပြင်ငွေကြေးဖောင်းပွားမှုကိုဖြစ်ပေါ်နိုင်တဲ့နေရာတွေမှာထိန်းချုပ်နိုင်အောင်ရည်ရွယ်ဆောင်ရွက်နေတာတွေလည်းရှိပါတယ်။ဘန်လုပ်ငန်းပိုင်းမှာအမျှော်မြင်ရှိရှိလှုပ်ဆောင်မှုလိုလာတွေလည်းရှိပါတယ်။ချင်းငွေလိုအပ်ချက်အမျိုးအမြင်ရှိရှိဖြည့်ဆည်းပေးပြီးတော့တစ်ဖက်မှာငွေကြေးဖောင်းပွားမှုတွေမဖြစ်အောင်ဆောင်ရွက်သွားဖို့လည်းလိုပါတယ
် Does not you know promote inflationary pressure on the one hand and systemic risks on the other
ယင်းမျိုးနဲ့မှုဥပဒေအသေးပြင်းဆိုးအနေနဲ့တခြားဆောင်ရွက်တဲ့နဲ့ပြုရင်ပြောင်းလဲမှုမျိုးဥပဒေရေးရာပြင်ဆင်မှုတွေဘာတွေများလုပ်ဖို့လိုတယ်လို့ထင်ပါတယ်လဲခင်ဗျာ
yes I mean I think on private sector you know development the companies act is another important piece of legislation
ရှိပါတယ်ပုဂ္ဂလိကကဏ္ဍမှာကုမ္ပဏီဆိုင်ရာဥပဒေပြဋ္ဌာန်းရေးဟာဥပဒေပိုင်းမှာအရေးကြီးတဲ့အစိတ်အပိုင်းတစ်ခုလို့ထင်ပါတယ်အခုခါမှာဘိုးဘန်ကထုတ်ပြန်မှုပြင်ဆင်နေတဲ့ဘဏ္ဍာရေးလုပ်ငန်းဆိုင်ရာဥပဒေအောက်ကလုံထုံးလုံနီတရက်ဟာလည်းအရေးကြီးပါတယ်အကြံပေးလမ်းညွန်နိုင်စွမ်းတွေအကောင်းလောက်အောင်လုပ်ပေးမယ့်အဒီစီစဉ်တွေဟာအရေးကြီးပါတယ်။ဘန္နာရေးအသုံးစိတ်ဆိုင်ရာဥပဒေတစ်ဟာလည်းရေလက်ကာလမှာဘန္နာရေးဆိုင်ရာမူဝါဒတွေအတွက်အင်မတန်မှအရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ဒါတွေကအရေးကြီးတဲ့ကဏ္ဍတွေထဲမှာပါတယ်လို့ကျွန်တော်တို့ကတော့ယူဆပါတ
ယ် policy over the medium term so these are
တကယ်တော့မြန်မာစီးပွားရေးအတိတ်မှာတော့ဆစ်ဆူရတွေအုပ်ချုပ်မှုအောက်မှာလွဲမလဲစီမံခန့်ခွဲမှုတွေနဲ့ကြုံခဲ့ရပါတယ်။ကိုယ်ဆိုရင်ရတားဆူရတရားလက်တက်လာပြီးတွတ်တော်ဆိုရင်လည်းလူလူကိုပို့ပြီးကိုစားပြုမှုရှိလာပြီးဆိုတော့အရတားဆူရလက်ထက်မှာမြမစီဝါရေးနာကတ်ကိုဘယ်လိုများဟောကိန်းထုတ်ချင်ပါလဲခင်ဗျာ
I mean the prospects are you know strong as we've highlighted in our last monitor there is
အလားအလာတွေကတော့အင်တာမအားကောင်းတယ်ဆိုတာကျွန်တော်တို့ရဲ့နောက်ဆုံးစောင့်ကြည့်လေ့လာချက်မှာလည်းဖော်ပြထားပါတယ်စီဝါရေးနဲ့ပတ်သက်လို့အကောင်းမြင်တဲ့သဘောထားတွေလည်းအများပြားရှိနေပါတယ်ဒီမှာလာပြီးတော့လုပ်ငန်းတွေလုပ်ဖို့စောင့်ဆိုင်းနေကြတဲ့ရင်းနှီးမြှုပ်နှံသူတွေလည်းအများအပြားရှိနေပါတယ်။စီးပွားရေးမှာဝယ်လိုအားကလည်းအားကောင်းလာနေသလိုအကန့်အသတ်တွေနောက်ထပ်ဖယ်ရှားလာတဲ့အမျှဖွံ့ဖြိုးမှုတွေလည်းတိတိကျကျအားကောင်းလာလိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်ထားပါတယ်။တစ်ချိန်တည်းမှာပဲကျယ်ပြန့်တဲ့မိုက်ခရိုစီးပွားရေးစနစ်ကိုတည်ငြိမ်အောင်ထိန်းထားတာစီးပွားရေးမှာကြုံရနိုင်တဲ့ရက်ခတ်မှုတွေကနေကြံ့ကြံ့ခံနိုင်အောင်ကာကွယ်ဖို့လိုအပ်တဲ့အရန်အတားတွေတိစောက်တာတွေကနေရရှိလာမယ်။တကယ်အကျိုးရလဒ်တွေကိုလည်းတွေ့မြင်နေရပါတယ်။ဒါကြောင့်လဲအကောင်းမြင်နိုင်တာတွေရှိပေမဲ့လည်းမိုက်ခရိုစီးပွားရေးစနစ်တည်ငြိမ်မှုနဲ့ကြံ့ကြံ့ခံနိုင်စွမ်းရှိတဲ့မူဝါဒရေးရာအခြေခံမူပေါင်းတွေနဲ့တသက်မထဲဆောင်ရွက်သွားဖို့လည်းလိုပါတယ
် And with maintaining macroeconomic stability and resilience
All right thank you so much
thank you,
thank
much.
You for your time
thank you
ဒါကတော့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာဆိုရင်တော့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။သောတာရှင်တို့အခုဆက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အောက်တိုဘာလ10ရက်တနင်္လာနေ့နာနခင်အစီအစဉ်ရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 kHz 9323ည၊လိုင်းဒိုမီတာ40 kHz 9433ညတို့အပြင်လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ခုလိုမြန်မာကျန်းဝေတန်ဖိုးကျဆင်းတဲ့အခါထုံးစံအတိုင်းကုန်စည်ဈေးနှုန်းနဲ့ဝန်ဆောင်ကဈေးနှုန်းတွေလိုက်ပြီးတက်လေရှိပါတယ်။ဒီလိုမြန်မာကျောင်းဝေတံပိုးကြဆင်းလို့
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်တွင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြမှာပါဒါအပြင်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းကြားကြအောင်မှာဖြစ်ပါတယ်တို့ရချင်ပါခင်ဗျာအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်နားဆင်နိုင်ကြပါပြီခင်ဗျာ
လာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုတ်နဲ့လည်းဖြော်ပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြေတားတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့ VOE Facebook စာမျက်နှာမှာရေးလာကြတဲ့ပရိသတ်တွေရဲ့အစားတွေကိုပြောပြပေးခြင်းပါတယ်။သောရရှင်ဦးဆန်းကတော့ VOE အစီအစဉ်တွေကိုထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ဆိုပြီးတော့အခုလိုပြောလာပါတယ်။
VOA မြန်မာသတင်းဌာနမိသားစုပျော်ရွှင်ချမ်းမြေ့ပါစေ။သတင်းဦးသတင်းထူးများကိုမှန်မှန်ကန်ကန်အချိန်နဲ့တပြေးညီတင်ပေးတဲ့အတွက်မြန်မာနိုင်ငံသားတွေအတွက်အတွင်းမြင်ဘူးတုဒ္ဒရတွေတလှေကြီးရရှိပြီးကြွယ်ဝစေပါရစေ။နောက်လဲသတင်းတွေနဲ့ဘူးတုဒ္ဒရတွေကိုအဆက်မပြတ်တင်ပေးနိုင်ပါစေ
။ VOA ပရိသတ်အတွက်အတွင်းမြင်ဘူးတုဒ္ဒရတွေအများကြီးပေးနိုင်တယ်ဆိုလို့ကြားရတာဝမ်းသာပါတယ်ရှင်။စိတ်ဝင်စားစရာသတင်းတွေဖတ်ရလို့ကျေးဇူးတင်ပါတယ်လို့ Facebook VOA စာမျက်နှာမှာဆိုလာသူကတော့သရရှင်အောင်ကိုနိုင်ဖြစ်ပါတယ်။ဒါရိုက်ကြည့်လို့ရအောင်လဲကူညီပေးစီချင်ပါတယ်။ဘယ်လိုမျိုးလုပ်ရမလဲဆိုတာနည်းနည်းညှဝေပေးပါ။ကျေးဇူးတင်ပါတယ်လို့ပြောလာတာပါ။ဟုတ်ကဲ့ပါ။ကျမတို့အစီအစဉ်တွေကိုဒါရိုက်ကြည့်ရှုဖို့အတွက်ကတော့ဒီရုပ်မြင်သံကြားကဒါရိုက်ထုတ်လွှင့်တဲ့အချိန်မှာကြည့်ရှုလို့ရပါရဲ့နော်။ရှစ်ပေစလောင်းကနေဖမ်းယူပြီးတော့ကြည့်ရှုလို့ရပါတယ်။ဒါမဲ့လည်းအဲ့ဒီလိုမှအဆင်မပြေဘူးဆိုရင်တော့ဒီသရရှင်က Facebook လဲသုံးနေစရာတည်ရလို့ Facebook မှာကျမတို့ဒီမြန်မာနိုင်ငံကိုတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့အချိန်တပြိုင်တည်း Facebook စာမျက်နှာပေါ်မှာလည်းကျမတို့ရုပ်မြင်သံကြားအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ Radio အစီအစဉ်တွေကိုလည်းအခုစပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါပြီနော်။ဒါကြောင့်မလို့ကျမတို့ဒီထုတ်လွှင့်ခြင်းဥပမာဟိုရုပ်မြင်သံကြားအစီအစဉ်ဆိုရင်တော့ည9နာရီက9နာရီခွဲအချိန်မှာအဲ့ဒီအချိန်မှာ Facebook စာမျက်နှာပေါ်တက်နေလိုက်တယ်ဆိုရင်ပဲကျမတို့ Facebook စာမျက်နှာ VOA မြန်မာပိုင်းစာမျက်နှာကနေပြီးတော့ဒီရုပ်မြင်သံကြားထုတ်လွှင့်မှုကိုနေ့စဉ်တိုက်ရိုက်ထုတ်လွှင့်ပေးပါရနော်ဒီနေ့လေးစမ်းကြည့်ပါလို့ပြောချင်ပါတယ်သောရရှင်တော်တော်များများဒီနေ့နဲ့အဆင်ပြေကြပါရစေကိုဇော်လေးဆိုတဲ့ Facebook ကနောက်ထပ်သောရရှင်တစ်ယောက်ကတော့ VOA စာမျက်နှာမှာလာပြီးတော့ရေးထားတာပါလွန်ခဲ့တဲ့နှစ်90ကျော်စစ်အစိုးရအဆက်ဆက်သတင်းမှောင်ခေတ်တွေရဲ့မှာ VOA မြန်မာပိုင်းကသတင်းမှန်သိကျင်တဲ့သူတွေအတွက်တောက်ပတဲ့အလင်းနံတစ်ခုပါတဲ့အခုလိုမျိုးအမှတ်တရလေးပြောကြားပေးလာတာကျေးဇူးတင်ပါတယ် VOA အစီအစဉ်ကိုငငယ်လေးကနားထောင်ပြီးတော့ကြိုက်ခဲ့ပါတယ်ဆိုပြီးတော့အခုတော့အကန့်ကွက်ဆရာလေးတစ်ခုရှိလို့အစာရေးလာပါတယ်ဆိုတဲ့သောရရှင်ရဲ့အစာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ဒီသောရရှင်က
VOA ကိုငငယ်ကလေးကနားထောင်ခဲ့ပါတယ်ကြိုက်ခဲ့ပါတယ်စစ်ဆိုးရအဆက်ဆက်အုတ်ချုပ်တာငယ်စဉ်ကလေးကခံခဲ့ရပါတယ်စစ်ဆိုးရအုတ်ချုပ်တာကိုမကြိုက်ခဲ့ပါဘူးအခုကိုတင်ထားတဲ့အဆိုးရအုတ်ချုပ်တာလာပိုင်းပဲရှိသေးတယ်ကိုကြိုက်ခဲ့တဲ့ VOA ကတိုက်ရိုက်လေလံအစီအစဉ်တို့အချို့သောကဏ္ဍတွေမှာ နိုင်ငံအတွက်အကြောင်းဖြစ်စေမဲ့ခေါင်းစဉ်တွေမေးခွန်းတွေဥတီနေသလိုပဲအထူးသဖြင့်မနေ့ကဓာတ်ရိုက်လေးလိုင်းမှာမေးသွားတာတွေမကြိုက်ပါဘူးလက်ရှိဆိုရဟာလာသားလေးပဲရှိပါသေးတယ်နိုင်ငံသားမှနေပြီးသတင်းလွတ်လပ်ခွင့်နေနဲ့ကိုထင်တိုင်းမပြောစေချင်ပါဘူးနိုင်ငံကြီးမှလုံနေတဲ့သတင်းသမားတွေပြီးပြီးသူတစ်ပါးနိုင်ငံရေးကိုအကျိုးမပြုရင်နေပါနှောက်ရက်သူမဖြစ်စေချင်ပါဘူး VOA ကိုတော့အမြဲတမ်းနားထောင်အားပေးနေမှာပါဗျာ
တရရဲ့လေးလိုင်းစီစဉ်မှာဒီ VOA သတင်းတော့တွေမေးတာကိုမကြိုက်ပါဘူးဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်ရှင်သတင်းလွတ်လပ်ခွင့်နဲ့ကိုထင်တိုင်းမပြောစေချင်ပါဘူးဆိုလို့ဒီသောရရှင်ရဲ့အစားထဲမှာပဲနိုင်ငံတကာမှာသတင်းလွတ်လပ်ခွင့်ရှိတဲ့နယ်ဆိုတာပါနေပြီးသားပါနော်ဒါကြောင့်မလို့ဗမ်မလိုက်ဖဲသတင်းတင်ပြတာကိုတော့ခွင့်လွတ်ပါလို့ပြောချင်ပါတယ် Ilten ဆိုတဲ့သောရရှင်ရဲ့အစားကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်သူကလည်းအမြဲနားထောင်တဲ့နောက်ထပ်သောရရှင်တစ်ယောက်ဖြစ်ပါတယ်
ညာ9နာရီတရင်ကိုအမြဲနားထောင်ဖြစ်ပါတယ်တခါတလေအတန်ကြည်လင်းပြတ်သားမှုတွေမရှိဘဲအားနေရင်10နာရီကနေ17နာရီအထိမကြေပွဲပြန်နားထောင်ပါတယ် VOE မှနားမထောင်လိုက်ရင်တခုခုလိုနေသလိုပါပဲ VOE ဝိုင်းတော်သားတွေကလည်းအတန်ဩစာကောင်းကြပါတယ်အားလုံးစိတ်ချမ်းသာကိုကျမ်းမာပျော်ရွှင်ချမ်းမြေပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်
VOE ကိုနားမထောင်ရရင်တခုခုလိုနေရဆိုလို့မလိုရအောင်လို့နေစဉ် VOE ကိုနားထောင်ရုံးမြင့်တန်ကြားကိုလည်းကြည့်ရှုပြီးတော့အားပေးပါလို့ပြောချင်ပါတယ်နော်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးမပြောခင်မှာတော့သောရရှင်ကိုအနောက်တိုင်းဒေးလီတပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးချင်ပါသေးတယ်။ The Chainsmokers အဖွဲ့နဲ့ Daya ပူရဲပြီးတော့ကြည့်ဆိုထားတဲ့ Don't Let Me Down ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးနော
်I call your name, but you're not around. I say your name, but you're not around. I need ya, I need you right now. Yeah, I need you right now. So don't let me, don't let me, don't let me down. I think I'm losing my mind now. It's in my head.
The Chainsmokers အဖွဲ့နဲ့ Daya ပူရဲပြီးတော့တည်ဆူထားတဲ့ Don't Let Me Down ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါမြမတေးချစ်တော်ရရှင်တွေအတွက်လည်းမြမသချင်းလေးတပုတ်နဲ့နောက်ပိုင်းမှာမေတ္တာတည်လက်ဆောင်ဖြောပြပေးဦးမှာဖြစ်ပါတယ်နော်အခုတော့ဒီပင်စင်ကိစ္စနဲ့ပတ်သက်ပြီးမြမနိုင်ငံကအစာရေးပြီးတော့မေးလာတဲ့တော်ရရှင်တယောက်ရဲ့အစာကိုပြန်ကြားပေးစင်ပါတယ်ဆက်သွယ်ရေးကအငိမ့်စားယူထားတာပါဆိုပြီးတော့မကွေးသားတော်ရရှင်ဥတည်မောင်အေးစာရှေးရေးပြီးတော့ရင်းဖွင့်လာပါတယ်ရှင
်ကျွန်တော်ကတော့မကွေးတိုင်းဒေသကြီးမကွေးမြမဆက်သွယ်ရေးလုပ်ငန်းရုံးမှာအောက်ခြေလာစာနယ်ဝန်ထမ်းဘဝနဲ့32နှစ်တာဝန်ထမ်းဆောင်ခဲ့ပြီးတော့အခုအသက်60ပြည့်ပြီဖြစ်တဲ့အတွက်အငိမ့်စားလာစာပင်စင်ခံစားနေပါတယ်အခုမေလ29ရက်နေ့ကမေလအတွက်ပင်စင်ထုတ်တဲ့အခါဂျွန်လပင်စင်လာစာထုတ်မယ်ဆိုရင်ကျွန်တော်သက်ရှိထင်ရှားရှိတဲ့အကြောင်းသက်ဆိုင်ရာရက်ွက်လူကြီးသူထောက်ခံစားပေးမှထုတ်ပေးမယ်လို့ပြောပါတယ်ကျွန်တော်ဇနီးကလည်းကျွန်တော်နဲ့အဆင့်တူလာစားသူမြမဆက်သွယ်ရေးလုပ်ငန်းမှာ32နှစ်တာဝန်ထမ်းဆောင်ခဲ့ပြီးပင်စင်ခံစားနေတဲ့အချိန်မှာပဲနှစ်နည်းငယ်တွင်မှမမျှော်လင့်မဲ့ကွယ်လွန်သွားခဲ့ပါတယ်တာသမီထွန်ကားခဲ့ခြင်းမရှိပါဘူးဇနီးတဲ့မိသားစုပင်စင်ကိုလည်းကျွန်တော်ကိုယ်တိုင်ထုတ်ယူပါတယ်အောက်ခြေလာစားနဲ့ဝန်ထမ်းတွေဖြစ်ကြတဲ့အတွဲပင်စင်လာစားကလည်းတယောက်စာမလောက်ငှတဲ့တောင်းကနန်းများပဲဖြစ်ပါတယ်အခုကပင်စင်ယုံကကြားသိရတာကတော့ဇနီးသေးလို့နောက်အိမ်တော်ပြုမယ်ခင်မွန်းသေးလို့နောက်အိမ်တော်ပြုမယ်ဆိုရင်မိသားစုပင်စင်မရတော့ဘူးလို့သိရပါတယ်နိုင်ငံတော်ဝန်ကြီးရှေလာများထမ်းဆောင်ခဲ့ကြပြီးဘဝနီကုံပိုင်ရောက်နေသူတွေအပေါ်မှာဘားကြောင်များတရားစိတ်ပြောက်ရသလဲပြီးခဲ့တဲ့နှစ်အနေငယ်တွင်ကနိုင်ငံအုပ်ချုပ်သူများတက်တန်းတူကာလအတွင်း အာနာလွဲသုံးစားလို့ကိုဂျိုးရှာနိုင်ငံပိုင်တရားဇာတာတွေကိုပိုင်ပစ္စည်းလို့သဘောထားဘီလီယံပေါင်းများစွာအိတ်ထဲထည့်ကြပါလေမြန်မာပြည်ကိုကမ္ဘာဆင်းရဲသောနိုင်ငံဖြစ်အောင်ဖန်တီးသူများကတော့အိမ်တွေမြေတွေပိုင်ဆိုင်ခွင့်တွေနဲ့နိုင်ငံတော်ဝင်ယူသားစွာနှိစီလာများထမ်းဆောင်ခဲ့ကြတဲ့အောက်ခြေဝန်ထမ်းပင်စင်စားတွေကိုတော့တနာငဲ့ညာပါလို့ VOA ကတစဉ်နိုင်ငံတော်အစိုးရကြီးသိစေရန်တင်ပြပါတယ်ခင်ဗျာ
ဒီတော့ရှင်ရဲ့စာကိုဖတ်ပြီးတော့ကျွန်မအမေရိကန်ပြည်အောင်စုကဒီအကျိုးခံစား권အကြောင်းလေးလည်းနည်းနည်းရှင်းပြပေးကြပါရစေနော်အမေရိကန်ပြည်အောင်စုမှာတော့အလုတ်ကအနားယူရင်လူမှုဖူလုံရေးဝင်ငွေရရှိပါတယ်ဒီလူမှုဖူလုံရေးငွေဆိုတာကလည်းကိုယ်အလုတ်လုပ်တဲ့တက်တန်းတစ်ဆောင်မှာကိုယ့်ရဲ့ဝင်ငွေတွေကနေဖယ်ပြီးတော့ဆူလာခဲ့ရတဲ့ငွေဖြစ်ပါတယ်အဲ့မှာကိုယ့်အိမ်ထောင်ဘက်ကတည်သွားရင်ပဲဖြစ်ဖြစ်သူနဲ့ကွဲသွားရင်ပဲဖြစ်ဖြစ်အိမ်ထောင်တက်တန်း၁၀နှစ်ထက်ကြာကြာပေါင်းခဲ့ရင်တော့အရင်အိမ်ထောင်ဘက်ရဲ့လူမှုဖူလုံရေးဝင်ငွေကနေပြီးတော့အကျိုးခံစား권ရကြပါတယ်ဒါမဲ့လေကိုကဒီအသက်80မတိုင်ခင်မှာအိမ်အောင်ပြန်ပြုတ်လိုက်တယ်ဆိုရင်တော့အဲ့ဒီပြုတ်လိုက်သူရဲ့အကျိုးခံစား권ကိုမရနိုင်ပါဘူးအသက်80ကျော်မှအိမ်အောင်ပြန်ပြုတ်ပြုတ်ရယ်ဆိုရင်တော့ကို့အရင်အိမ်အောင်ဘက်ရဲ့အကျိုးခံစား권တွေကိုကိုဆက်ပြီးတော့ရယူနိုင်ပါတယ်ဒါမဲ့လေအဲ့ဒီမှာတစ်ခုရှိတာကအရင်အိမ်အောင်ဘက်ရဲ့အကျိုးခံစား권ကိုကိုကဆက်ပြီးတော့ယူနေမယ်ဆိုရင်အခုကိုအစ်စ်လက်ထပ်လိုက်တဲ့သူရဲ့အကျိုးခံစား권ကိုကိုကမရနိုင်ပါဘူးဒါမဲ့လေအရင်အိမ်အောင်ဘေးရဲ့အကျိုးခံစား권ကအခုလက်ရှိကိုယူလိုက်တဲ့သူရဲ့အကျိုးခံစား권ထက်ပိုများမယ်ဆိုရင်တော့များတဲ့သူစီကအကျိုးခံစား권ကိုရွေးပြီးတော့ဘသူရဲ့အကျိုးခံစား권ကိုယူမလဲဆိုတာလုပ်လို့ရပါတယ်။နှစ်ယောက်ရဲ့အကျိုးခံစား권ကိုတစ်ပြိုင်တည်းထဲမရနိုင်တာဖြစ်ပါတယ်။ဆုံးသွားပြီဖြစ်တဲ့အရင်အိမ်အောင်ဘေးစီကရတဲ့အကျိုးခံစား권ကိုယူမလားအခုလက်ရှိအိမ်အောင်သေးရဲ့အကျိုးခံစား권ကိုယူမလားရွေးချယ်ရပါတယ်။အတူပြောရမယ်ဆိုရင်တော့မိုးဆိုးမှမိုးဆိုးဖို့ကအိမ်အောင်ပြန်ပြုတ်ရယ်ဆိုရင်အိမ်အောင်ဘက်အစ်စ်ရဲ့အကျိုးခံစား권နဲ့အိမ်အောင်ဟောင်းရဲ့အကျိုးခံစား권နှစ်ခုတည်းကနေတစ်ခုကိုရွေးပြီးတော့ရယူနိုင်ပါတယ်။ဒီမြန်မာနိုင်ငံမှာဖြစ်တဲ့ပုံမေးကြည့်တော့ဟုတ်ပါတယ်။ကိုယ်အိမ်အောင်ပြုတ်လိုက်ရင်အရင်အိမ်အောင်ဘက်ရဲ့အကျိုးခံစား권မရတော့တာဟုတ်ပါတယ်။ဒါပေမဲ့ကိုယ်အိမ်အောင်ပြုတ်လိုက်တဲ့သူရဲ့အကျိုးခံစား권ကသူနဲ့အတူပါလာမလား။ဒါမှမဟုတ်ကိုယ်အိမ်အောင်ပြုတ်လိုက်တဲ့သူကအလုံးလက်မဲ့ဘဝမှာတစ်ချောင်းလုံးနဲ့အလုံးလုံးမလာဘူး။ဒီလိုမျိုးပြင်ဆင်အကျိုးခံစား권လည်းမရှိဘူးဆိုရင်တော့အမေရိကန်ပြည်အောင်စုမှလို့အလုံးလက်မဲ့အကျိုးခံစား권ပေးတာမျိုးလည်းမြန်မာနိုင်ငံမှာမရှိဘူးဆိုတော့အဲဒီကကို့အိမ်အောင်ဘက်အစ်စ်ရဲ့အကျိုးခံစား권ကိုသူတို့နှစ်ယောက်စလုံးရရှိမှာမဟုတ်ပါဘူးเนาะတကယ်တမ်းဆိုရင်တော့ဒါတနိုင်ငံနဲ့တနိုင်ငံစနစ်တွေလည်းတော်တော်လေးကိုကွဲပြားကြပါတယ်အမေရိကန်ပြည်အောင်စုကအခြေအနေကိုပဲကျွန်မဗဟုသုတအနေနဲ့ပြောပြပေးတာဖြစ်ပါတယ်เนาะသောရရှင်ဒီအစားတွေကိုပြန်ချပေးတာဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်နောက်ပိုင်းမှာတော့သောရရှင်ဒီအတွက်ခစ်ပေါ်မြန်မာသချင်းလေးတပုတ်နဲ့ဖြောပြပေးလို့မှာဖြစ်ပါတယ်ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။သောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်မေတ္တာတည်းလက်ဆောင်ပေးခြင်းပါတယ်ရှင်။ဒီအခုနှစ်ပိုင်းတွေအတွင်းမှာလူငယ်တွေကြောင်းမှာအထူးရေပန်းစားနေတဲ့ Bobby Soxer တည်ဆူထားတဲ့သချင်းလေးဖြစ်ပါတယ်။21ဆိုတဲ့အခွေတွေကနေပြီးတော့အင်ရှင်မစိတ်ကူးဆိုတဲ့သချင်းလေးဒီသချင်းလေးကရည်လဲရည်ရပါတယ်။ဒီသချင်းလေးကိုသောရရှင်တွေနားဆင်ခံစားကြည့်ပါဦးနော်
ဒီကပ္ပတာရိတ်ရသာဆိုတာကိုတွက်ခါချိရတဲ့သူနဲ့ထိမြန်လက်ချက်မှာတရက်ကွက်လုံးချမ်းလက်မထားပါတိတ်တက်စေအကုန်ဖိတ်ချာမှာတဲ့ခင်းအခံပဲစားစရာအလူမန်းတကပြင်းတကိုကြလာလက်ဖက်ပစ္စည်းတွေထားစရာသတိကြတော့စီစဉ်ထားပါတစ်ဖက်မိပါနဲ့မိတ်ဆွေများစွာအဲဝုတ်ကြီးဖြစ်မှာကိုအာနာအားလုံးကဝိုင်းပြီးဂုံပြုတ်ပေးတဲ့ပွဲမုံမင်္ဂလာတပါးပါ
Maori Soxa သူဆိုထားတဲ့အင်ရှင်မဆေကူဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချန်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
ဒါကတော့မအီတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေမှာနားတော်တာဆင်နေပါတယ်ခင်ဗျာအခုတော့သတင်းစာဆရာဦးစီသူအောင်မင်းရဲ့ပြည်တွင်းသတင်းတုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်ကြက်ငွေတန်ဖိုးကြတဲ့ခရက်ကိုဘသူတွေအဓိကခံစားနေရတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ခင်ဗျာမတ်အင်ဂျင်နဲ့ကကူညီပြီးတော့တင်ဆက်ထားပါတယ်နားဆင်ကြည့်ကြပါခင်ဗျာ
ပြီးခဲ့တဲ့ရက်ပိုင်းကမြန်မာနိုင်ငံဘူဘန်တာဝန်ရှိသူတွေဟာနိုင်ငံငွေလဲလှယ်ရေးလုပ်ငန်းလိုင်စင်ရရှိပြီးလုပ်ကိုင်နေကြတဲ့ပုဂ္ဂလိကဘဏ်တာဝန်ရှိသူတွေငွေလဲကောင်တာတာဝန်ရှိသူတွေကိုခေါ်ယူတွေ့ဆုံမှုပြုခဲ့ပါတယ်။အဲ့ဒီခေါ်ယူတွေ့ဆုံမှုနဲ့ပတ်သက်ပြီးပုဂ္ဂလိကဘဏ်တာဝန်ရှိသူတယောက်ပြောတာကတော့အထွေထူးမဟုတ်ပါဘူး။ထုံးစံတိုင်းဒေါ်လာဈေးတွေတက်လာလို့ဈေးမကစားကြဖို့ဘူဘန်စီမင်းစည်းကမ်းတွေကိုလိုက်နာကြဖို့ပြောတာပါလို့ဆိုပါတယ်။သူပြောတာမှန်ပါတယ်မြန်မာနိုင်ငံမှာဒေါ်လာဈေးအမြန်ဆန်တက်သွားတဲ့အခါတိုင်းတနည်းအားဖြင့်မြန်မာကျပ်ငွေတန်ဖိုးထိုးကျသွားတဲ့အခါတိုင်းဘူဘန်ကအဲ့လိုပဲလှုပ်လှိမ့်လှုပ်ထားရှိတာပါအခြားမြန်မာကျပ်ငွေတန်ဖိုးတည်ငြိမ်အောင်ထိထိရောက်စွမ်းဆောင်ပေးနိုင်ခြင်းတော့မရှိပါဘူးအခုဒီချိန်ဆိုရသည်လက်ထက်မှာမြန်မာကျပ်ငွေတန်ဖိုးဘာကြောက်ကူးလို့မြန်မာဆန်ဆန်ကြဆင်းသွားရတာလဲဒီလိုဖြစ်ရမျိုးဟာတိုင်းပြည်စီးပွားရေးကိုဘယ်လိုသက်ရောက်နိုင်တယ်လဲဆိုတာနဲ့ကုစားဖို့နီးနာတွေမရှိတော့ဘူးလားဆိုတာဂုရုပတ်ဆွေးနွေးတင်ပြသွားပါမယ်
တကယ်တော့မြန်မာကျပ်ငွေတန်ဖိုးဟာဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်မလာခင်ကတည်းကတရိပ်ရိပ်ကြဆင်းနေတာပါအစိုးရတက်စပြီးတာဝန်ယူတဲ့ဧပြီလ1ရက်နေ့မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1200ဈေးပေါက်ပါတယ်နောက်ပိုင်းတက်လိုက်ကျလိုက်နည်းနည်းပါးပါးဖြစ်ပြီးစက်တင်ဘာလဆန်းနဲ့လက်ရှိအောက်တိုဘာဒုတိယအပတ်ထိအချိန်အဟုန်နဲ့မြင့်တက်ပါတယ်ပြီးခဲ့တဲ့အောက်တိုဘာ၄ရက်နေ့ကတော့အမြင့်ဆုံးအနေနဲ့ဒေါ်လာ1288ကျပ်ဈေးအထိဖြစ်ပေါ်ခဲ့ပြီးနောက်ပိုင်းဈေးနည်းနည်းကျသွားလိုက်တာအောက်တိုဘာလ9ရက်နေ့မှာတော့ဒေါ်လာ1290ဈေးပေါက်ပါတယ်။ဗဟိုဘဏ်ရဲ့ငွေလဲသတ်မှတ်နှုန်းကတော့ဒေါ်လာ1260ကျပ်ပါ။ပြင်ပငွေလဲနှုန်းနဲ့သိပ်အကွာကြီးတော့မဟုတ်တော့ပါဘူး။အစိုးရတက်တန်း6လတာကာလမှာဒေါ်လာဈေးနှုန်းကျပ်90လောက်တက်သွားတာပါ။မြန်မာကျပ်ငွေနဲ့နှိုင်းယှဉ်ရင်ဒေါ်လာဈေးတစ်ခုတည်းတက်တာမဟုတ်ပဲအခြားထိုင်းဘတ်တရုတ်ယွမ်စင်ကာပူဒေါ်လာအားလုံးအချိုးအစားအလိုက်လိုက်တက်တာမို့မြန်မာကျပ်ငွေတန်ဖိုးကျဆင်းသွားတယ်လို့ဆိုနိုင်ပါတယ်တွက်ကြည့်ရင်6လအတွင်းမြန်မာကျပ်ငွေတန်ဖိုး 5.8 ရာခိုင်နှုန်းကျဆင်းသွားတာပါဒီငွေတန်ဖိုးမနည်းပါဘူးအတိတ်ဘက်ကတော့ဧပြီလ1ရက်နေ့တုန်းကတလလစာကျပ်3000ရယူသူဟာအခုအောက်တိုဘာထဲမှာတော့သူ့လစာ6,400လောက်ပဲတန်ဖိုးရှိတော့တဲ့သဘောသွားတက်ရောက်ပါတယ်။ပြီးခဲ့တဲ့နှစ်အနိမ့်ဆုံးလုခတနှစ်3,600တက်မှတ်ချက်နဲ့နှိုင်းရှင်ရင်တော့အခုချိန်မှာ3,600ကျက်တဲ့အများကြီးဝယ်လိုအားနည်းသွားပါပြီ
။ခုလိုမြန်မာကျပ်ငွေတန်ဖိုးကျဆင်းတဲ့အခါထုံးစံအတိုင်းကုန်စည်ဈေးနှုန်းနဲ့ဝန်ဆောင်ကဈေးနှုန်းတွေလိုက်ပြီးတက်လေရှိပါတယ်။ဒီလိုမြန်မာကျပ်ငွေတန်ဖိုးကျဆင်းလို့ကုန်စည်နှုန်းတက်တဲ့ဒဏ်ကိုပိုပြီးခံစားရတာကအောက်ခြေဝင်ငွေနဲ့ပြည်သူတွေပါ။သူတို့ရတဲ့ဝင်ငွေတက်မလာပေမဲ့ကုန်စည်နှုန်းကတက်နေတဲ့အတွက်ကောင်းကောင်းဒုက္ခရောက်ကြရတာပါပဲဒေါ်လာစည်းနှုန်းတွေမတည်ငြိမ်တော့နောက်ထပ်ဒုက္ခရောက်ကြသူတွေကတော့နိုင်ငံငွေအသုံးပြုရသူတွေနိုင်ငံထွက်ရမယ့်သူတွေပါအခုလိုဒေါ်လာပြင်ပစည်းဟာဘူဘန်သတ်မှတ်စည်းနှုန်းနဲ့ကွာခြားနေရင်အတက်ကျန်းနေရင်ငွေလဲလှယ်ရေးလိုင်စင်ရတဲ့ပုဂ္ဂလိကဘဏ်တွေငွေလဲကောင်တာတွေမှာဒေါ်လာနဲ့အခြားနိုင်ငံငွေတွေလွယ်လွယ်ဝယ်လို့မရတော့ပါဘူးလူတစ်ယောက်ကိုဒေါ်လာ200 300စသဖြင့်ကန့်သတ်ပြီးရောင်းတာ ဒေါ်လာမရှိလို့ဆိုပြီးအယောင်ကောင်တာကိုစောစောပိတ်တာစတာတွေလုတ်တက်လို့ပါပဲဒီအတွက်ဒေါ်လာရောင်းချင်သူပြည်သူတွေဟာငွေလဲကောင်တာတွေမှာဈေးနှိမ်တာခံရပြီးဒေါ်လာလိုအပ်သူတွေကတော့ပြင်ပမှောင်ကိုပေါက်ဈေးမှာသွားဝယ်ရတယ်ဆိုတော့ကမောက်ကမအခြေအနေမျိုးအမြဲလိုလိုကြုံရရပါတယ
်လက်တလုံးမြန်မာကျပ်ငွေတန်ဖိုးကျဆင်းသွားရတဲ့ပြဿနာနဲ့ပတ်သက်ပြီးစီးပွားရေးပညာရှင်တွေကအမျိုးမျိုးခန့်မှန်းပြောဆိုကြပါတယ်ပြောဆိုရမှာအဓိကတူညီတဲ့အချက်ကအစိုးရဘတ်ဂျက်လုံငွေပြတာများလို့ဆိုကြပါတယ်နောက်တစ်ချက်ကပို့ကုန်နဲ့သွင်းကုန်မှာသွင်းကုန်များပြီးနိုင်ငံသားငွေလိုအပ်ချက်များတာကြောင့်ဖြစ်တယ်လို့လည်းမှတ်ချက်ပေးကြပါတယ်ပေါ်ပြီးဖြစ်နိုင်ခြေရှိတာကလွှတ်တော်တစ်ကနေတောင်သူလေသမားတွေအတွက်စိုက်ပျိုးစရိတ်ချင်းငွေပမာဏအများအပြားချေးပေးလိုက်တဲ့ကိစ္စကြောင့်ပါပဲဒီလိုချင်းငွေပို့ထုတ်ချေးပေးနိုင်ဖို့လွှတ်တော်တွင်ဗဟိုဘဏ်တာဝန်ရှိသူတယောက်လာပြီးတင်ပြရမှာတော့ပုံမှန်လှည့်လည်နေတဲ့ငွေကြေးတွေကနေချေးပေးဖို့တော့ငွေမရှိဘူးဒါပေမဲ့ငွေတိုက်စာချုပ်တွေရောင်းချရာကနေငွေတွေဖြစ်စီငွေစက်ကူရိုက်ထုတ်ထားပြီးလှဲ့လေငွေကြေးတဲ့မထက်သွင်းရတဲ့ငွေတွေကဖြစ်စီချေးပေးနိုင်ကြောင်းအဲ့ဒီလိုချေးပေးလိုက်ရင်ကြက်ငွေတန်ဖိုးကျဆင်းမှုတော့ဖြစ်ပွားနိုင်ကြောင်းကြိုတင်တတိပေးပြောဆိုထားပြီးဖြစ်လိုပါပဲအခုငွေတန်ဖိုးကျဆင်းမှုအကြောင်းရင်းနဲ့မှအဲ့ဒီကိစ္စလဲပါနိုင်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံမှာငွေကြေးဖောင်းပွားမှုနှုန်းမြင့်မားနိုင်ပေမဲ့စီးပွားရေးတိုးတက်မှုကတော့ 9.8 ရာခိုင်နှုန်းလောက်တိုးတက်နိုင်မယ်လို့ခန့်မှန်းထားပါတယ်။အခုလိုငွေတန်ဖိုးဖောင်းပွားရဲဆိုတာဟာစီးပွားရေးဖွံ့ဖြိုးဖို့တာဆူနေတဲ့နိုင်ငံတွေအတွက်ဖြစ်တတ်တဲ့သဘာဝလို့ဆိုပေမဲ့မြန်မာနိုင်ငံလိုအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကူးပြောင်းတဲ့နိုင်ငံမျိုးအတွက်ကတော့အထူးသတိထားဖြည့်ရှင်းပေးရမယ့်ပြဿနာတစ်ခုလို့သတ်မှတ်နိုင်ပါတယ
်။အစိုးရစစ်တက်လာတဲ့အခါပြည်သူတွေအထူးသဖြင့်အောက်ခြေကစင်းသားပြည်သူတွေကမျောလင်းချက်ကြီးကြီးမားမားထားကြပါတယ်။ဒါပေမဲ့ဒီကနေ့ချိန်ထိအစိုးရသည်ဟာအလောက်ကန်အခွင့်အလမ်းများများဆဆဖော်ထုတ်ပေးတာအောက်ခြေပြည်သူတွေအကျိုးခံစားနိုင်မဲ့စီးပွားရေးပေါ်လစီမချမှတ်နိုင်သေးတာစတဲ့ပြဿနာတွေရှိနေတဲ့ကြားထဲငွေဖောင်းပွားမှုလို့ကြက်ငွေတန်ဖိုးကျဆင်းတဲ့ပြဿနာပါပေါ်ထွက်လာလေတော့စင်းသားပြည်သူတွေအတွက်ငွေပူရကင်းမောက်ကိန်းဆိုင်မဲ့အခြေအနေရောက်စေပါတယ်။လက်ရှိအစိုးရဘတ်ဂျက်လုံငွေပမာဏကြီးမားနေတဲ့အောက်မှာနိုင်ငံသားအရငွေကြေးရံမွေနဲနေတဲ့အောက်မှာဗဟုဘဏ်ဟာမြန်မာကျပ်ငွေတန်ဖိုးတည်ငြိမ်အောင်မထိန်းနိုင်ပါဘူးဒီအတွက်ကျပ်ငွေတန်ဖိုးကျဆင်းမှုကြောင့်ပေါ်ပေါက်လာတဲ့ကုန်စည်နှုန်းကြီးမြင့်ခြင်းလိုပြဿနာမျိုးအောက်ခြေပြည်သူလူထုအပေါ်ရက်ခတ်မှုနည်းသထက်နည်းအောင်တနည်းတိုင်းပြည်တည်ငြိမ်အောင်အစိုးရအနေနဲ့အထူးလေးထားအကောင့်ထဲဖော်ပေးသင့်ပါကြောင်းတင်ပြလိုက်ရပါတယ်
ကျငွေတန်ဖိုးကျတဲ့ကရဲ့ဘသူတွေအဓိကခံနေရတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ခင်ဗျာအခုတော့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်စပိန်နိုင်ငံဘာစီလိုနာမြို့တောင်ပိုင်းကနွားရိုင်းတပ်ကွင်းကြီးထဲမှာလူတွေတယောက်ပေါ်တယောက်တက်ပြီးတော့တသိန်းနဲ့တသိန်းဘသူပို့ပြီးတော့မြင့်မြင့်ရောက်နိုင်တယ်လဲဆိုတာကိုရှင်းပြန်ကြပါတယ်ဒါအရီတန်ချောင်းနေပါဇက်သေးကိုထုတ်ချင်းပေါက်ထက်ပြတဲ့တတ်တက်လွတ်စားပွဲတော်တခုကိုထိုင်းနိုင်ငံတောင်ပိုင်းဖူးကမျိုးမှာကျင်းပနေပါတယ်အဲ့ဒီလိုထူးထူးခြားခြားသတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုငင်းချမ်းတို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဇွန်ဘီပုတ်ကောင်တွေကျောင်းသူကျောင်းသားတွေကိုလိုက်ကိုက်နေတာအော်ဟစ်ပြေးလွှားနေတဲ့အတန်တွေကိုဩစတြေးလျနိုင်ငံဆစ်ဒနီတက္ကသိုလ်ထဲမှာကြားရမြင်ရမှာဖြစ်ပါတယ်ဇက်ဒေါင်းလို့နာမည်ပေးထားတဲ့ဒီပွဲတော်မှာပါဝင်သူတွေဟာဇွန်ဘီပုတ်ကောင်တွေမျိုးရဲကိုဝင်စီးထားတဲ့ပုံစံမျိုးတရုတ်ဆောင်ခဲ့ကြတာပါအသက်ရှင်ကျင်သူတွေကတော့သတ်မှတ်ထားတဲ့ထွက်ပြေးလို့ရတဲ့နေရာတွေကိုပြေးကြရတာဖြစ်ပါတယ်အဲ့ဒီကိုသွားတဲ့လမ်းတစ်လျှောက်မှာတော့ဇွန်ဘီတွေရဲ့တိုက်ခိုက်မှုကိုရှောင်ရှားရမှာဖြစ်ပါတယ်ဒီလိုပွဲတော်မျိုးဟာဗီဒီယိုဂိမ်းတွေထဲကအတိုင်းလှုပ်ဆောင်ကြတာဖြစ်ပြီးတော့ကွာခြားတာကတော့ဗီဒီယိုဂိမ်းတွေကလို့ခဏရပ်ထားလို့မရပါဘူးတကြိုးဆွဲဖြိုးလိုက်တာမျိုးလို့ဟင်နာခဏသွားလိုက်အောင်မဲဆိုပြီးရပ်ထားလို့လည်းမရတဲ့အတွက်ပေါ်ပြီးပြောဖို့ကောင်းတယ်လို့ဇွန်ဘီဖုတ်ကောင်လို့တရုတ်ဆောင်တဲ့အမျိုးသမီးတဦးကပြောပါတယ်။ပွဲအစမှာတော့လူတွေအများကြီးရှိပြီးဇွန်ဘီဖုတ်ကောင်ကနည်းနည်းလေးရှိတာပါ။ဒါပေမဲ့ဇွန်ဘီတွေကလူကိုထိလိုက်တာနဲ့အဲ့ဒီလူကဇွန်ဘီဖြစ်သွားတာပါ။ဒီလိုကစားပွဲတွေဟာဩစတြေးလျမှာအရန်ခစ်စားနေပြီးတော့လက်တလော New South Wales တက္ကသိုလ်မှာကျင်းပသွားတဲ့ပွဲမှာဆိုရင်ဝင်ကြီးတစ်ယောက်ကို34ဒေါ်လာကျသင့်ပြီးတော့လက်မှတ်တွေဟာမိနစ်ပိုင်းအတွင်းမှာရောင်းကုန်သွားခဲ့ပါတယ်ခင်ဗျာ။
ပိနေငံဘန်စီလိုနာမြို့တောင်ပိုင်းကထာရာဂိုနာမြို့နေရင်တက်ကွင်းကြီးထဲမှာတော့နှစ်စဉ်ကျင်းပလေးရှိတဲ့လူမျိုးစင်စောက်တဲ့ပွဲကိုလူထောင်ပေါင်းများစွာလာရောက်ကြပါတယ်။ဒ ဒီနှစ်စဉ်ကျင်းပတဲ့ပွဲမှာလူတွေတယောက်ပေါ်တယောက်တက်ပြီးတော့တသိန်းနဲ့တသိန်းဘယ်သူကပို့ပြီးမြင်းမြင်းရောက်နိုင်တယ်လဲဆိုတာကိုပြန်ကြရတာပါ Castells လို့ခေါ်တဲ့လူမျိုးစင်စောက်တဲ့ပွဲဟာလွန်ခဲ့တဲ့နှစ်ပေါင်း200လောက်ကတည်းကကတ်လန်ဒေတာမှာစတင်ခဲ့တဲ့ရွေးရတစ်ခုဖြစ်ပါတယ်အသင်းတသိန်းမှာလူ85ယောက်ကနေ900အထိပါဝင်နိုင်ပြီးတော့သူတို့ကိုခိုးလာလို့ခေါ်ဆပါတယ်အသင်းထဲမှာအမျိုးသားတွေသာမကအမျိုးသမီးတွေလည်းပါပါတယ်ခန္ဓာကိုယ်ပေါ့ပါတဲ့သူတွေကမျောစင်အပေါ်ပိုင်းမှာနေကြရပြီးကြက်ခိုင်တောက်တင်းတဲ့သူတွေကအောက်ကထောက်ပံ့ပေးရတာပါလူမျောစင်စောက်တဲ့အချိန်မှာဂီတသချင်းတွေဖွင့်ထားပြီးတော့မျောစင်တစ်ခုကတိုက်အလွာ6လွာကနေ10လွာလောက်အထိအမြင့်ရှိပါတယ်ရှင
်နာမည်ကြီးစာရေးဆရာ George Orwell ရဲ့နာမည်ကျော် Animal Farm ဝတ္ထုစာအုပ်ထဲကဝတ်တွေအကြောင်းဖတ်ဖူးကြတဲ့သူတွေရှိမှာပါအခုဒီတရုတ်ပြည်ကဝက်တွေကတော့အပြေးပြိုင်တယ်လို့ရေကူးလဲပြိုင်ကြပါတယ်။ Orwell ဆိုတဲ့ကဝက်တွေလို့မဟုတ်ပဲဒီဝက်တွေကဂေါ်ဘီရွက်ကလေးလမ်းတစ်လျှောက်ချထားလိုက်ုံနဲ့အဲ့ဒီလမ်းကြောင်းအတိုင်းပြေးကြရေကူးကြလှုပ်ကြပါတယ်။သူတို့ကိုအားကစားသမားတွေဖြစ်အောင်အခုလိုပြေးလွှားစော်ကစားနေအောင်လို့ဖန်တီးပေးထားတာဖြစ်တယ်လို့ဒီချန်ပိုင်ရှင်ကပြောပါတယ်ခင်ဗျာ။
ကျွန်တော်တောင်ပိုင်းဖူကက်မှာကျင်းပတဲ့တက်တက်လွတ်စားပွဲတော်တစ်ခုမှာတော့ဓာရီတန်ကြောင်းတွေကိုပါးတဲ့ကိုထုတ်ချင်းပေါက်ချဲ့ပြီးတော့ဆင်နွှဲကြပါတယ်။ဓာအူဘာသာရေးယုံကြည်ချက်ဖြစ်တဲ့အေဂရစ်နတ်ဖေယ၉ပါးကိုပူဇော်တဲ့ဒီပွဲကိုအရှိတောင်အာရှကတရုတ်လူမှုအတိုင်းဝန်းတွေမှာကျင်းပကြတာပါ။ဒီပွဲကိုဆင်နွှဲဖို့အတွက်တက်တက်လွတ်ကိုရဲစားပါတယ်။ပြီးရင်တော့ယုံကြည်မှုအရခန္ဓာကိုယ်ရဲကိုခြုံထက်တဲ့ပစ္စည်းတွေနဲ့ထိုးပေါက်ပြကြတာဖြစ်ပါတယ်။နောက်ပြီးပူလောင်နေတဲ့မီးသွေးတွေပေါ်ကိုလည်းခြေပလာနဲ့ဖျက်လျှောက်ပြရတာမျိုးတွေလည်းပါပါတယ်။အယောင်စုံဝစ်ထားတဲ့ပါဝင်ဆင်နွယ်သူတွေဟာနောက်ခံပုံစံတွေကြောင့်ရောပွဲတော်တွင်ယုံကြည်မှုတွေကြောင့်ပါနာကျင်မှုကိုမခံစားရဘူးလို့ပြောပါတယ်။တသက်လို့စားတာအပြင်လိင်ဆက်ဆံမှုရှောင်ရှားတာ၊အရက်တောက်တာ၊လောင်းကစားလုပ်တာတွေကိုပါရှောင်ကျဉ်ကြပါတယ်။အခုလိုလှုပ်ဆောင်မှုတွေကြောင့်ကံကောင်းမှုတွေကိုရလာစေတယ်လို့လည်းယုံကြည်ကြတာပါရှင်။
ဒါကတော့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American တန်ကတနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့မနေ့ခင်းအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာပါအခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်မောင်တော်ကနေကြာဆောင်ဌာနချုပ်ဖြစ်တဲ့ကြီးကံပြင်ဌာနချုပ်ပြင်ကိုရံကုန်းနဲ့ငတ်ခူရစခန်းတို့ကအမည်မသိလက်နက်ကန်တပ်ဖွဲ့တွေကတနင်္လာနေ့မနေ့တနင်္လာလောက်မှာဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်ကိုဦးသေဆုံးခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်းပြည်ငံပုတ်ကိုဒေါန်ဆန်းစုကြည်ကသက်ဆိုင်အဖွဲ့အစည်းတွေနဲ့အတူကင်တွဲဖြစ်ရှင်းမှုအတွက်လှုပ်ဆောင်နေပါတယ်။ Republican Party သမ္မတလောင်းDonald Trump ကိုစိတ်မလုံးမချုံခံစားနေရသူလို့ American သမ္မတ Barack Obama ကခေါ်ဆိုလိုက်ပြီးသူဟာသူ့ကိုယ်သူဂုဏ်တင်နိုင်မှုတခြားသူတွေကိုနှိမ်တက်တဲ့သူလို့ပြောပါတယ်။ Syria နိုင်ငံအလက်ပိုမျိုးရင်းအပြင်းထန်ဗုံးကျဲတိုက်ခိုက်နေရတဲ့အဆုံးသတ်ရေးသဘောတူညီချက်ရဖို့ကုလသမဂ္ဂဆုံးဖြတ်ချက်ချဖို့စနေနေ့ကမှအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အစိုးရတပ်တွေကသဘုံထင်းချောရနယ်အရှိပိုင်းကိုအပြင်းထန်ထိုးစစ်ဆင်နေပါတယ်။2016ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုရခဲ့တဲ့ကိုလံဘီယာသမ္မတဟွမ်းမန်နျူအယ်ဆန်တိုစ်ကသူ့ရဲ့ဆုငွေကိုကိုလံဘီယာအစိုးရနဲ့ FARC တပုံတွေချနှစ်ပေါင်း50ကျပ်ပြည်တွင်းစစ်တမ်းခံရသူတွေအတွက်ပေးလှူမယ်လို့ပြောပါတယ်။သမ္မတဆန်တိုစ်ဟာဒီနှစ်ဆော့ပိုင်းတပုံတွေနဲ့ငြိမ်းချမ်းရေးသဘောတူညီချက်ရအောင်လုပ်နိုင်ခဲ့တဲ့အတွက်တောက်ကြနေကငြိမ်းချမ်းရေးနိုဘယ်ဆုရခဲ့တာဖြစ်ပြီးဆုငွေအမေရိကန်ဒေါ်လာ6သိန်းကျော်ရရှိမှာဖြစ်ပါတယ်။ဒီငွေတွေကိုနိုင်ငံတွင်းပြန်လည်သွေးစည်းရေးနဲ့စစ်တမ်းခံရသူတွေအတွက်စီမံကိန်းတွေအုပ်မြင့်ချတာတွေဒါမှမဟုတ်အစီအစဉ်တွေလှုပ်ဆောင်အောင်တုံးဖို့လှူဒါန်းမယ်လို့တနင်္ဂနွေနေ့မှာပြောပါလေရရှိထားတဲ့ငင်းချိုင်းသဘောတူညီချက်ကိုလက်မခံကြောင်းကိုလံပြားနိုင်ငံသားတွေကပြီးခဲ့တဲ့သတင်းပတ်တုန်းကပဲမဲပေးပေမဲ့သူကတော့သဘုံတွင်နဲ့ငင်းချိုင်းရတဲ့အထိလုံမယ်လို့ကြေပေးပါလေအခုရထားတဲ့သဘောတူညီချက်အတွက်ညှိနှိုင်းမှုတွေဇက်တိုက်လုပ်ပြီးငင်းချိုင်းကိုထိန်းနှံအကောင့်ထက်ဖော်မယ်လို့လည်းပြောပါလေ2002ခုနှစ်တုန်းကကိုလံပြားအနောက်ပိုင်းကဘိုးချားရမြို့ကလေးကိုသဘုံတွင်ထိန်းချုပ်ဖို့ကြိုးစားရင်းလူပေါင်း100ကျော်တည်ဆောက်ရတဲ့ဘုံပေါက်ကွဲတဲ့ဖျားเจ้าမှာအခမ်းအနားကျင်းပတော့သမရဆန်တိုစ်ကအခုလိုပြောတာပါနှစ်ပေါင်း50အတွင်းတိုက်ပွဲတွေကြောင့်တည်ဆောက်ခဲ့ရသူက2သိန်းခွဲကျော်ရှိပါတယ်ဒီသဘောတူညီချက်ကလည်း FARC သဘုံတွေရဲ့အကြမ်းဖက်လှုပ်ရှားမှုတွေလူစုလိုက်ပြုံးတဲ့တပ်ဖြတ်မှုတွေအတွက်ထိုက်တဲ့ပြင်းထန်ပြစ်ဒဏ်မကျခံရပဲလွတ်မြောက်ခွင့်ပေးထားတာကိုကိုလံပြားနိုင်ငံသားတွေကမကြေမနက်ဒေါသထွက်ပြီးမဲပေးကောက်ွက်ခဲ့ကြတာပ
ါဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးတက်ကြီးညာတော်တာဖြစ်ပါတယ်ခင်ဗျာအခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမက်ခွာညူဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOA ရဲ့တင်ပြနေတဲ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 49 50နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတရားပြွှင်ချမ်းမြေကြပါစေကျွန်တော်စမိုးပြပါ
This program has come to you from the Voice of America, Washington.